Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ15ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925/32/51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီကနေ့ညပိုင်းသတင်းတွေကိုနားလည်နေအတူကြီးညာပေးသမှာပါ။ WTO ကမ္ဘာကုန်သွယ်အဖွဲ့ကြီးပြည်ပင်ပြောင်းလဲလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးနေကြပါတယ်။နောက်ဒီဖိလစ်ပိုင်နိုင်ငံကဒီမုန်တိုင်းကြီးတိုက်ခိုက်နေတာကြောင့်လူ12ဦးထက်မနည်းသေဆုံးသွားပြီဖြစ်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်ကပါသမရကရက်စဲလိုက်တဲ့အပေါ်မှာနိုင်ငံရေးအကဲခတ်တွေဘက်ကဘယ်လိုရှုမြင်ပါသလဲ
ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကိုအကြမ်းလိုက်စားမှုနဲ့ပတ်သက်ပြီးတော့အရေးယူလိုက်တာဟာကျွန်တော်အများကျွန်တော်တာ
နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီမွေးမြူရေးထွက်တတဝါတွေပစ္စည်းတွေမွေးမြူရေးထုတ်လုပ်ရေးတွေမှာမပါဝင်တဲ့ဓာတုတွေမပါဝင်မှုအတွက်မထိခိုက်အောင်ဘလို့ပြင်ဆင်မလဲဆိုတာတင်ပြထားတဲ့မြမတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပေယိုကကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစည်ဆောင်ရွက်ရမှာမြောက်ကိုရီးယားပေါ်ကူလာသမဂ္ဂအနေနဲ့ပိတ်ဆို့ပြပေးဖို့ဟာအရေးကြီးကြောင်းမနေ့ကတောက်ကြနေမှာပြောလိုက်ပါတယ်မြောက်ကိုရီးယားပေါ်ကူလာသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရုရှားဟာချိုးပေါက်တယ်ဆိုတော့ကူလာစီရင်ခန်းစားပါချက်လက်တွေကိုရုရှားကဖျောက်ဖျက်ဖို့လှုံ့ဆော်နေလို့အမေရိကန်ကဆွဆဲခဲ့ပြီးတဲ့နောက်ဝန်ကြီးဖွန်ပေကအခုလိုပြောဆိုတာပါပိတ်ဆို့တန်ခတ်မှုဟာသမရထွက်မြက်အဓိကကြတဲ့ဆောင်ရွက်ချက်ဖြစ်ပြီးကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လုံခြုံကင်းရှင်းရေးမြောက်ကိုရီးယားပေါ်ပြပေးဖို့လိုအပ်တယ်လို့လည်းသူကထောက်ပြပါတယ်လုံခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေလျှော့ချဖို့ရုရှားနဲ့တရုတ်တို့ကတော့တိုက်တွန်းထားတာပါကြာသပတေးနေ့ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေကိုအကူအညီပေးနေတဲ့တရုတ်နဲ့ရုရှားနည်းပညာကုမ္ပဏီနှစ်ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်ဒီ doctrine ရုရှားနိုင်ငံပြန်ပြီးတော့ခေါင်းထောင်ထလာတာကိုရင်ဆိုင်တုံ့ပြန်နေတာအလျှော့ပေးဖို့ရည်ရွယ်ချက်မရှိဘူးလို့နော်အတ္လန်တိတ်စစ်စာချုပ်နေတိုးအဖွဲ့အတွင်းမှုချုပ်ကပြောပါရယ်အရင်ဆိုပြီးရပြည်တော်စုဝင်နိုင်ငံဟောင်းတွေကိုနေတိုးအဖွဲ့ဝင်တွေအဖြစ်ဆက်ပြီးတော့လက်ခံသွားမှာဖြစ်တာနဲ့အမျှအနောက်မဟာမိတ်တွေအနေနဲ့ရုရှားနိုင်ငံပေါ်ခိုင်မာပြီးမြတ်တာတဲ့ယက်တီချက်ဆက်ပြီးတော့ကင်ဆယ်သွားမှာဖြစ်တယ်လို့နေတိုးအတွင်းမှုချုပ်ယန်စတိုဒန်ဘတ်ကအမေရိကန်သမ္မတအင်ပီရိုမှာမြို့သားလူမျိုးရေးချန်ပီယံဂျွန်ဘိုလ်တန်နဲ့တောက်ကြနေကတွေ့ဆုံဆွေးနွေးပြီးပြောဆိုခဲ့ပါရယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်းပေါ်လ်မန်နဖို့ကအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုမှာပူပေါင်းလှုပ်ဆောင်မှုသဘောတူလိုက်ပါရယ်မစ္စတာမူလာက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့ကြားဝင်နောက်ဆက်မှုအကြောင်းစုံစမ်းနေတာပါပေါ်လ်မန်နဖို့ကယူကရိန်းနိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်လုပ်ကိုင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ဆွေးချက်တွေမှာအပြစ်ရှိကြောင်းဝန်ခံလိုက်ပြီးပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစီစဉ်မှုကိုရှောင်ဖို့အတွက်ပူပေါင်းလှုပ်ဆောင်ဖို့အခုလိုသဘောတူလိုက်တာပါ။မန်နဖို့အနေနဲ့စုံစမ်းစစ်ဆေးရေးမှုတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဘလို့တိကျတဲ့သတင်းအချက်အလက်တွေကိုပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းပြိုင်ဖက်သမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်နစ်နာစေမဲ့သတင်းအချက်အလက်တွေရှိထားတယ်ဆိုတော့ရုရှားရှင်းနေတဲ့ဦးနဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အရာရှိတို့2016ခုနှစ်ကထရမ့်တာဝါမှာတွေ့ဆုံခဲ့ကြတာမှာမန်နဖို့လည်းသူအပါအဝင်မှာမစ္စတာမန်နဖို့ဟာဗဂျီးနီးယားပြည်နယ်ကတရားစီရင်ဆေးစစ်မှုတစ်ခုကနေဘဏ္ဍာငွေကြေးဆိုင်ရာဆွဲချက်ရှိမှုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့လကပဲဆုံးဖြတ်ခံရပြီးထောင်ဒဏ်9နှစ်ကနေ10နှစ်အထိကြာခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်
။အာဂျင်တီးနားမှာကျင်းပနေတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးစီးပွားရေးပွဲမှာတက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးအပေါ်အခွန်တိုးကောက်ဖို့ဆိုင်းပြနေတဲ့အချိန်မှာပဲနိုင်ငံတကာကုန်သွယ်ရေးညှင်းပွားမှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာနေကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါမှမဟုတ် WTO ကိုဘယ်လိုပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်ချက်လက်တွေကိုတော့ပြောမထားပါဘူး။အမေရိကန်ကျိုးစီးပွားသာပထမဆိုတာနဲ့ကမ္ဘာတဝန်းနိုင်ငံတွေကကိုယ်စီအကျိုးစီးပွားကိုသာဦးစားပေးကာကွယ်မယ်လို့ပြောဆိုနေကြတဲ့အချိန်မှာ WTO အဖွဲ့ကြီးအားကောင်းလာရေးအရေးကြီးပုံကိုမိမောင်းထုတ်ပြတာဖြစ်တယ်လို့ဂျာမနီဒုတိယစီးပွားရေးဝန်ကြီးအိုလီဗာဝစ်ကဲကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ္ဘာကုန်သတ်ရေးအဖွဲ့ကြီးကနေအမေရိကန်နှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုလိုက်တဲ့အချိန်မှာပဲကမ္ဘာကုန်သတ်ရေးစနစ်မှာတာလူညီမျှအကျိုးခံစား권ရှိအောင် WTO အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တရုတ်နိုင်ငံကလည်းတိုက်တွန်းနေပါတယ်သက်တမ်း23နှစ်ရှိပြီဖြစ်တဲ့ကမ္ဘာကုန်သတ်ရေးအဖွဲ့ဝင်164နိုင်ငံအနေနဲ့ကိုစီဗီဒိုအာနာကျင့်သုံးနေတာကြောင့်အဖွဲ့ကြီးရဲ့စီမင်းစည်းကမ်းတွေပြောင်းလဲဖို့မဖြစ်နိုင်တဲ့အနေအထားမှာလည်းရှိနေတာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျင်နီဗာမြို့မှာကျင်းပခဲ့တဲ့ဆီးရီးယားအရေးဆွေးနွေးပွဲတစ်ခုကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖရန်ဒီမစ်တိုရာကဦးဆောင်ကျင်းပခဲ့တာမှာမျှော်လင့်ထားသလိုအပြုတဘောဆောင်တဲ့အဖြေရမရပဲမနေ့တောက်ကြနေမှာပြည်ဆောင်သွားပါတယ်ဆီးရီးယားရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုစက်တင်ဘာလ16ရက်နေ့မှာအထူးကိုယ်စားလှယ်လာရောက်တင်ပြဖို့ရှိပါတယ်ဆီးရီးယားပဋိပက္ခအဆုံးတန်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေအရ80နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးတဲ့ပွဲကိုအမေရိကန်ဗြိတိန်ပြင်သစ်ဂျာမနီဆော်ရီအာရေဗျာအီဂျစ်နဲ့ဂျော်ဒန်နိုင်ငံကကိုယ်စားလှယ်တက်ရောက်ခဲ့တာပါ။ဆီးရီးယားရေးအဖြစ်ရှာတဲ့ဒီဆွေးနွေးပွဲမတိုင်ခင်မှာပဲဆီးရီးယားအခြေခံဥပဒေရရကော်မတီကိုလည်းယုံကြည်စိတ်ချရတဲ့နိုင်ငံအဖြစ်ယက်တီပေးဖို့အတွက်မစ္စတာမစ္စတိုရာကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားဘက်ကယက်တီတဲ့ရုရှား၊အီရန်နဲ့တူရကီတို့ကတော့မစ္စတာမစ္စတူရာတို့အင်္ဂါနေ့ကဆွေးနွေးခဲ့ချိန်မှာတိုးတက်မှုရခဲ့ပုံမပေါ်ပါဘူး။အမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကတော့တပုံတွေရဲ့နောက်ဆုံးအမှားခံနိုင်မည်ဖြစ်တဲ့အစ်လစ်ပြည်နယ်ကိုဆီးရီးယားအစိုးရကစစ်ဆင်ရေးတွေလုပ်တဲ့နေရာမှာဓာတ်ထုတ်လက်နဲ့အသုံးပြုနိုင်တဲ့ကိစ္စကိုဆွေးနွေးကြပါတယ်။ဗြိတိန်သတင်းဌာနတွေရဲ့အဆိုအရအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကလည်းဆီးရီးယားမှာနောက်ထပ်လေကြောင်းထိုးစစ်တွေလုပ်ဖို့ဓာတ်ထုတ်လက်နဲ့တွေထားတဲ့မြေပုံကိုဆွဲနေတယ်လို့ဆိုပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရန်ကဒေသတချို့မှာဖလော်ရန့်စ်အပူပိုင်းမွန်နိုင်တက်ခတ်နေတာကြောင့်လူနေအိမ်နဲ့လုပ်ငန်းပေါင်းသတန်းလောက်မှာဒီကနေ့လျှက်စင်ပြီးပြတ်တောက်နေပါတယ်။မြောက်နယ်တောင်ကယ်ရိုလိုင်းနာပြည်နယ်မှာအကြီးအကျယ်ရေရှမ်းနေပြီးတော့မြောက်ကယ်ရိုလိုင်းနာပြည်နယ်အရှေ့တောင်အရင်တောင်ကယ်ရိုလိုင်းနာပြည်နယ်အရှေ့မြောက်ရက်မှာဒီကနေ့လေဆင်နှာမောင်းတက်ခတ်နိုင်ကြောင်းလဲအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကFlorence Monet ဟာလူမျိုးများတည်ဆုံနိုင်တဲ့အထိဖြစ်စေနိုင်တယ်လို့သတိပေးပြောဆိုထားပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်မှာ Hurricane Monet အဆင့်7နဲ့ဒီလေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်လူ9ဦးထက်မနည်းတည်ဆုံပြီးအခုခါမှာတော့ Florence Monet ကိုအပူပိုင်း Monet ဖြစ်အဆင့်လျှော့ချသတ်မှတ်ထားပါတယ်။ဝယ်မန်တန်မြို့မှာအိမ်တလုံးပေါ်တစ်ပင်ကျွကြတာကြောင့်မိခင်နဲ့ကလေးငယ်တဦးတို့တည်ဆုံနေလို့ရဲတပ်ဖွဲ့ကပြောပါတယ်။ပန်ဒခရင်ကနောက်မျိုးသမီးတဦးကတော့အရေးပေါ်ကစားရေးဌာနကိုဖုန်းဆက်ခေါ်ပေမဲ့တစ်ပင်တွေပြိုလဲကျနေတဲ့အတွက်ဆေးဘက်ဝန်ထမ်းတွေအရောက်မသွားနိုင်တာကြောင့်နှလုံးရောဂါဖောက်ပြီးတော့တည်ဆုံတာပါ။လေးယောက်မြောက်လူကတော့သူ့ခွေးတွေကိုသွားကြည့်ရင်လေပြင်းရဲ့အချိန်နဲ့လဲကျတည်ဆုံခဲ့တယ်လို့ဆိုပါတယ်။မုန်တိုင်းဟာလေတိုက်နှုန်းတစ်နာရီမိုင်50လောက်နှုန်းနဲ့ကုန်းနေမိုင်းကိုဖြည်းဖြည်းချင်းဝင်ရောက်နေတယ်လို့အမေရိကန်ဟာရီကိန်းဌာနကပြောပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်ကိုလည်းဒီကနေ့မုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အခုခါမှာတော့မိုးလေဝသခန့်မှန်းသူတွေနဲ့တာဝန်ရှိသူတွေဆွေးနွေးနေကြတာကမုံတိုင်းရဲ့ပြင်းအားမဟုတ်တော့ဘဲရွေရှားနေတဲ့ပုံကြောင့်ဖြစ်ပါတယ်။ကိုနေမိုင်းကိုတနာ yı 9မိုင်နှုန်းနဲ့ဝင်နေတာကြောင့်လေပြင်းတိုက်မိုးပြင်းရွာတဲ့အချိန်ပိုများပြီးတော့ကိုနေမှာကြီးမားတဲ့ရေဒုတဲ့ပမာဏဖြစ်လာဖို့ရှိနေတာပါ
။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာဝင်ရောက်တိုက်ခတ်တဲ့တိုက်ဖုန်းမုံတိုင်းမန်ကကြောင့်မိုးအကြီးကျယ်ရွာသွန်းပြီးတော့လေပြင်းတွေတိုက်ခတ်နေပါတယ်။မိုးတဲထမ်းပြီးမြေပြုံမှုကြောင့်လူ12ဦးထပ်မံနေသေဆုံးပြီး6ဦးပျောက်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းစွန်းကလူဆုံးကျွန်းပေါ်ကဘာဂိုမြို့ထဲကိုဒီကနေ့မနေ့အစောပိုင်းမှာပဲတိုက်ဖုန်းမုံတိုင်းဝင်ရောက်လာတာပါ။တနာီကို169မိုင်နှုန်းနဲ့လေပြင်းတွေတိုက်လို့သမိုးတွေလန်ကုန်ပြီးမီးတွေလည်းပြတ်ကုန်ပါတယ်။မုံတိုင်းဝင်ခင်ကလေးကတာဝန်ရှိသူတွေကဒေသခံတွေကို2ရက်ဆက်တိုက်ပေးလို့ရရွှေ့ပြောင်းပေးခဲ့တာပါ။မြို့တော်မနီလာအပါအဝင်ပြည်내အတော်များများကိုရောလူဆုံးကျွန်းပေါ်ကမြို့ရဲအတွက်ပါမုံတိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။ကုန်းတွင်းပိုင်းကိုဝင်မလာခင်မောင်ကုတ်တိုက်ဖုန်းမုံတိုင်းပေါ်ကမိုးတိမ်တိုက်တွေရဲ့အချင်းကမိုင်ပေါင်း960လောက်ရှိခဲ့ပါတယ်။မောင်ကုတ်တိုက်ဖုန်းမုံတိုင်းကိုစူပါတိုက်ဖုန်းအဆင့်ကနေရိုးရိုးတိုက်ဖုန်းအဆင့်ကိုလျှော့ချလိုက်ပေမဲ့လက်ရှိအမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူတာမှာတိုက်ခတ်နေတဲ့ Florence Hurricane မုံတိုင်းကြီးတဲ့အာပြင်းနေပါသေးတယ်။မောင်ကုတ်မုံတိုင်းဟာလာမယ့်တနင်္လာနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကိုဦးတည်ရွေ့ရှားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။
ဒေသရင်းမှာရုရှားတွေရဲ့စီးရင်အတူချက်လာတာကြောင့်ဆိုရင်ကြောင့်ဂျပန်နိုင်ငံကပြောဆိုနေတဲ့ကြားမှာပဲဂျပန်ပင်လယ်ရင်းမှာရုရှားကဒီကနေ့စီးရင်လေ့ကျင့်ခဲ့ပါတယ် Vostok 18စီးရင်လေ့ကျင့်မှုကိုရုရှားရှိပိုင်းမှာစက်တင်ဘာ17ရက်နေ့ကတည်းကစတင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာအဆုံးသတ်မှာပါရုရှားကာဝေးဝန်ကြီးဆာဂေးရှွိုင်ဂူကတပတ်ကြာအကြီးအမားဆုံးစစ်စင်ရေးမှာတပ်ဖွဲ့ဝင်ပေါင်း3သိန်းတန်ချက်ကရင်36,000လေရင်1000နဲ့စစ်သည်မော80လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်။ဆိုင်ဘီးရီးယားအရှေ့ပိုင်းနဲ့ပစိဖိတ်ဒေသအရှေ့ဇွန်မှာတရုတ်တပ်ဖွဲ့တွေနဲ့အတူစီးရဲလေ့ကျင့်တာလည်းဖြစ်ပါတယ်။ဒီကနေ့မှာတော့လေတပ်အမြောက်တပ်အကူအညီနဲ့ Clark စစ်သင်တန်းစခန်းရှိရာကမ်းခြေကိုမရင်းတပ်သားတွေကတက်ရောက်သိမ်းပိတ်တပ်ကိုလေ့ကျင့်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကာလကလေးကဒူဘိုင်းကိုပိုင်ညင်းပွားနေတဲ့ဂျွန်းလေးဂျွန်းပါဝင်ရာကူရီလ်ဂျွန်းစုဒေတာအတွင်းရုရှားဘက်ကစစ်အင်အားတိုးချဲ့လာတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြောင်းဂျပန်ကပြောဆိုထားပြီးအဲဒီဂျွန်းစုရဲ့အရေးကိစ္စကြောင့်လဲဂျပန်နဲ့ရုရှားကြားညီငယ်ရေးစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိပါဘူးရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာပဲဂျာတာဘီနီကစီးရီးလိချင်းမှုကိုကြီးစုလေးလာခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားစစ်တပ်ကိုနောက်ဆုံးပေါ်လက်နက်နည်းပညာတွေနဲ့အားဖြည့်ပေးသွားမယ်လို့ကတိပေးထားပါတယ်အခုလိုစီးရီးလိချင်းနာဟာပုံမှန်လျောလို့ရှင်ဖြစ်တယ်လို့ကိုခုခံကာဝယ်ဖို့ဖြစ်တယ်လို့ရုရှားဘက်ကပြောဆိုထားပေမဲ့လည်းအနောက်အင်အားကြီးနိုင်ငံတွေအဓိကပါဝင်တဲ့ NATO မြောက် Atlantic စစ်ဆာချုပ်အဖွဲ့ကြီးကတော့ဒါဟာစစ်ပွဲကြီးအတွက်ပြင်ဆင်နေတာမျိုးအဖြစ်ရှုမြင်ထားကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာစစ်ဘက်ရဟယန္တစဉ်မနေ့တောက်ကြနေနောက်မိုင်းကပြတ်ကျပြီးမီးလောင်သွားခဲ့တာကြောင့်ရင်မော်ဘာလူငါဦးစလုံးသေဆုံးသွားပါတယ်ဟီရတ်မြို့ကနေဖာရာပြည်နယ်ကိုအသွားလမ်းမှာရဟယန္တပြတ်ကျသွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စစ်ပိုင်းဆိုင်ရာချွေးမှုကြောင့်ရဟယန္တပြတ်ကျခဲ့တာဖြစ်ပြီးတာလီဘန်တို့ပြစ်ချခဲ့တာမဟုတ်ဘူးလို့ပြည်내အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လည်းရဟယင်ကိုသူတို့ပြစ်ချခဲ့တာဖြစ်တယ်လို့တာလီဘန်အကြမ်းဖက်အုပ်စုရဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကပြောဆိုရဲလို့ပြင်သစ်သတင်းအေဂျင်စီ AFP ကဆိုပါတယ်ရဟယင်ပြစ်ချရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ
်။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတော်တွေကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်ကပါသမ္မတကရက်စဲလိုက်တာကတော့အခရီးလိုက်စားမှုတွေနဲ့ယိုရင်းချစားနေတဲ့တရားရေးမှန်နိုင်ကိုတက်မှတ်အောင်နောက်ဥပဒေကိုလက်တလုံးချလုပ်နေတာတွေကိုဟန့်သွားအောင်လို့ထိထိရောက်ရောက်ကင်တွဲပြလိုက်တဲ့လုပ်ရက်တစ်ခုဖြစ်နေဥပဒေပညာရှင်တွေကရှုမြင်ကြပါတယ်ပြည်သူတွေအကြတရားရေးမှန်နိုင်ကိုယုံကြည်ကိုးစားမှုပိုပြီးရှိလာနိုင်မှုအတွက်တရားရေးဝန်ထမ်းတွေကြားလက်ပေးလက်ယူမှုတွေကိုဒီထက်ပိုကြည်ကြဲပြတ်ပြတ်စုံစမ်းအရေးယူမှုတွေပိုလုပ်သင့်တယ်ဆိုပြီးထောက်ပြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်268အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်29ပါပြဋ္ဌာန်းချက်တွေအရရာထူးတာဝန်ကနေရက်စဲလိုက်ကြောင်းစက်တင်ဘာလ14ရက်နေ့နေစွဲနဲ့သမ္မတဦးဝင်းမြင့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပါတယ်အခုလိုမျိုးတိုင်းဥပဒေချုပ်ကိုနိုင်ငံတော်သမ္မတကိုယ်တိုင်လက်မှတ်ရေးထိုးပြီးရာထူးကနေဖယ်ရှားလိုက်တဲ့အဖြစ်ကတော့တရားရေးဝန်ထမ်းတွေကြားအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးဟန့်သွားအောင်ဆောင်ရွက်ပြလိုက်တဲ့လုပ်ရက်တစ်ခုအဖြစ်မြန်မာနိုင်ငံရှေ့နေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကရှုမြင်ပါတယ်
ဒီလိုဥပဒေချုပ်အပါဝင်ဒီလိုရုပ်တရင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရကတော့နည်းနည်းနည်းနည်းကင်တွယ်လိုက်ဒီလိုတရားစီရင်ဖြစ်အောင်လုပ်လိုက်တာဟာဖြစ်နေတရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်လူလူဘက်ကနေပြီးတော့လုပ်လိုက်တဲ့ကိစ္စတစ်ခုဖြစ်တယ်ကျွန်တော်တို့အဲ့လိုမြင်တယ်အဲ့လိုခံစားရတယ်တော့တခါခုအာရီလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေပြောရင်2008ဖွဲ့စည်းပုံရပြီးလုပ်တာလေ2008ဖွဲ့စည်းပုံချိန်ပြီးပုံမှာ58အရာသမရဟာနိုင်ငံဘာထဲမှာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဖွဲ့စည်းပုံချိန်ပြီးပုံမှာ199ကကြီးအရာသမရဟာဝန်ထမ်းအားလုံးရဲ့အကြီးအကဲဖြစ်တယ် head of the staff သူကဒီလိုကိစ္စတွေဆောင်ရွက်ခွင့်ရှိတယ်သူကတရားစီရင်ရေးဝန်ဆက်ဖက်တာပုဂ္ဂိုလ်လေဖြစ်လာတဲ့ပြဿနာတွေပတ်သက်ပြီးတော့တရားသူကြီးချုပ်ရဲ့ဥပဒေချုပ်ရဲ့နောက်ဒီအာဂရီလိုက်စားမှုကော်မရှင်ဥပဒေနဲ့အညီဖြစ်အောင်လုပ်ပေးပါလို့ပြောတာလေနော်ရေးလိုက်ပါလို့ပြောတာမဟုတ်ဘူးနော်ဖြစ်စဉ်ကလည်းပဲဥပဒေနဲ့ပြောလို့ရှိရင်ဟောက်ကူက21ခုနဲ့နိုင်ငံတော်တရားရုံးတို့တီထောင်တဲ့အချိန်ကစပြီးတော့ကျွန်တော်တို့တစ်ချိန်တစ်ခါမှမကြားဘူးတဲ့နော်ဒီနိုင်ငံမှာရိုက်ရတဲ့ကိစ္စမျိုးကိုရုပ်သိမ်းခွင့်ပြုတဲ့ကိစ္စပေါ့နော်အတော်ကိုရုပ်ပြဆင်းနေတဲ့ကိစ္စဖြစ်ပါတယ်ဒီလိုအမှုမျိုးမပြောနဲ့မတော်တဆရင်တိုင်းမှုဖြစ်တဲ့304ကကြီးလို့အမှုမျိုးမှာတောက်မှာလူများလို့ရှင်ရုပ်သိမ်းမပေးဘူးဒီလိုကိစ္စကြီးမှာဒီလိုဖြစ်သွားတဲ့ဟာကြီးကတော့အတော်ကိုရုပ်ပြဆင်းနေတဲ့ကိစ္စဖြစ်တဲ့သမရမနေနိုင်ဘဲနဲ့199ကကြီးကိုတုံးပြီးတော့ဝင်ကြောတယ်က ကျွန်တော်တို့သူလောက်တာလောက်ပန်းနေလို့ကျွန်တော်တို့
ဟာသားတယောက်ဆောင်အောင်ရဲ့ထွေကလထဲမှာလူအုပ်စုနဲ့ရိုက်နှက်ခံရမှုနဲ့တည်ဆုံခဲ့ရတဲ့အပေါ်ရာဇသက်ကြီးဥပဒေပုံမှန်300နှစ်အရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကစုံစမ်းတဲ့အခါမှာဒီမှုမှာအဂတိလိုက်စားမှုတွေရှိခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့ပြီးရန်ကုန်တိုင်းဥပဒေချုပ်အပါဝင်ဥပဒေအရာရှိတော်တော်များများအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီမှုမှာတော့လက်ပေးတဲ့သူအပေါ်အမှုဖွဲ့အရေးယူခြင်းမရှိဘဲတရားလိုပြတက်တဲ့အဖြစ်အစစ်စစ်ခံမဲ့အခြေအနေပေါ်မှာလည်းရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှင်းပြပါဗျ
။ဒါကတော့ तू ကအမှုတက်တဲ့တိဆောက်တဲ့ prosecution ပေါ့ဗျာ။တရားလိုတရားစွဲဖွဲ့စည်းရတဲ့ဘောပါပဲ။ဒါကကျွန်တော်တို့ကနိုင်ငံတော်တစ္ဆာဖောက်ပြည့်ပုံကံမှုတွေတောင်မှကျွန်တော်တို့ဖော်ပေါင်းထားပြီးတော့ကျင်းပမှုတွေ approve ပါပေါ့ဗျာ။အဲ့ဒီအာဏာဟိုတုန်းကမြို့နယ်ကောင်စီပေါ့နော်။အဲ့ဒီမှာရှိတယ်အဲ့လိုလုတ်ပိုင်းလုတ်ကန်ပေးနိုင်တဲ့အနေဒါရှိတော့တရားစွဲဖွဲ့ကြီးကတော့တက်တဲ့အောင်လို့ပုံမှန်တရားတရားတက်တဲ့အထင်ရှားပြလို့တာပေါ့သူတို့တခုံးမော်ကြတယ်သူတို့ပြနိုင်တယ်များတက်တဲ့ပြမှာမဟုတ်ဘူးဒါလုတ်ထုံးလုတ်ကြီးကလုတ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အောက်တရားစာမှုကော်မရှင်ဥပဒေရလည်းရှိနေတော့သူဥပဒေရဆောင်ရတာပဲဆောင်တဲ့ကိစ္စကိုလိုက်နာမှာပေါ့နော်တရားစီရင်တာတော့ပြီးကြပေါ့နော်ဒါသူတို့ဖမ်းဆီးရေးယူဆောင်တယ်သူတို့တူးစီရတဲ့တူဖြစ်တယ်အဲ့တော့ဂျာနာစစ်ဆေးနဲ့တရားရုံးကတော့ဒီတရားသူကြီးရဲ့စင်ရှင်တရားပေါ်တည်တာပေါ့ဒါကတော့အကြေဆာမှုကော်မရှင်ကသူ့ပြထန်းတဲ့ပအနှင်းထားတဲ့ဥပဒေအာဏာရသူတကယ်ဆောင်ရတာပ
ါအခုလိုမျိုးဥပဒေချုပ်အပေါ်ဖမ်းဆီးတရားဆွဲဆိုတာသမရကနေယာရုကရက်ဆဲလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လေလာအခဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒီအဂတိလိုက်စားမှုကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလဲမှာဒါကြီးမားတဲ့စင်ပေါ်မှုတစ်ခုလို့မြင်တယ်အဲ့တော့လက်ရှိကျွန်တော်တို့ရောင်းတိုင်းဒေသကြီးဥပဒေချုပ်ကိုအဂတိလိုက်စားမှုနဲ့ပတ်သက်ပြီးတော့နော်အရေးယူလိုက်တာဟာအဲကျွန်တော်များကျွန်တော်ဒါအားရစရာကောင်းတဲ့ခြေလှမ်းတစ်ခုလို့မြင်တယ်ဒါပေမဲ့ဒီကပို့ပြီးတော့ပေါ့လေတော့ခြေခြေပြန့်ပြန့်တော့ပေါ်ထုတ်နိုင်မှုစုံစမ်းစစ်ဆေးအရင်းယူဆောင်ရွက်နိုင်မှုတို့အသေးတယ်လို့မြင်တယ်ဟိုကျွန်တော်မြင်တော့ဒါဟာဟိုအလားလာကောင်းလာတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုနော်ဒီအစိုးရဘိုင်းကရောနော်လွှတ်တော်ဘိုင်းကရောနောက်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘိုင်းကရောဟိုအမိအရဆုတ်ကင်ပြီးတော့အကျိုးရှိအောင်တုံးနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်ဟာသားတယောက်ဆောင်အောင်ရဲထွေတည်ဆုံရမှုမှာအရေးမယူဘဲအမှုပိတ်လိုက်တဲ့ကိစ္စနဲ့ဆက်ဆက်တယ်ဆိုပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကနေအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွဲ့အရေးယူတဲ့အကြောင်းသတင်းထုတ်ပြန်အပြီးရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကိုတမရကယာရုတာဝင်ကရက်ဆဲလိုက်တာလည်းဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးကြပါရယ်။သမ္မတ Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာဟောင်း Paul Manafort ကိုသူ့အရင်တုန်းကယူကရိန်းနိုင်ငံနေအတွက်လှုပ်ပေးကြတာတွေနဲ့ပတ်သက်ပြီးတော့သူ့ဘော်တရားဆွဲဆိုထားတဲ့အမှုမှာအပြစ်ရှိတယ်လို့ဝန်ခံလိုက်ပါရယ်။ Mr. Manafort ကသူအပြစ်ရှိကြောင်းဝန်ခံပြီးတော့အပေးယူလုပ်တဲ့အနေနဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကိုလည်းသူ့အနေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ် VOA သတင်းတောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်သမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်း Paul Manafort အတွက်တော့ဒါကသူအရင်ကလုပ်ခဲ့တဲ့အမားတွေကိုခြားပြလိုက်ရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်သူအရင်ကယူကရိန်းနိုင်ငံအတွက်လုပ်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့ဝါရှင်တန်မှာအငင်းပွားစရာဆွဲချက်တွေနဲ့အထူးပေါ်တရားဆွဲဆိုထားတာကိုအပြစ်ရှိတယ်ဆိုပြီးတော့ Mr. Manafort ကဝန်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးသူ့ရဲ့ရှေ့နေ Kevin Downing ကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ Tough day for Mr. Manafort but he's accepted responsibility and he wanted to make sure that
Mr. Manafort တော်ဒါကခက်ခဲတဲ့နေ့တစ်နေ့ပါ။ဒါပေမဲ့သူတာဝန်သူယူလိုက်ပါတယ်။သူ့မိသားစုအနေနဲ့ဘေးကင်းလုံခြုံစွာနဲ့ကောင်းကောင်းမွန်မွန်ဆက်ပြီးတော့နေသွားနိုင်ဖို့တေးကြအောင်သူလှုပ်သွားကြပါတယ်ဟိုအရင်နှစ်ပေါင်းများစွာလှုပ်ခဲ့တာတွေနဲ့ပတ်သက်ပြီးသူ့ဘက်ကတာဝန်ယူလိုက်တာဖြစ်ပြီးတော့လူတိုင်းကလည်းဒါကိုမှတ်မိကြမယ်ထင်ပါတယ
်အပြစ်ရှိကြောင်းဝန်ခံပြီးအပေးယူလုပ်တဲ့အစိပ်ပိုင်းတရက်အနေနဲ့ Mr. Manafort ကသူ့အနေနဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်တဲ့ရုရှားရေးစုံစမ်းစစ်ဆေးမှုမှာပူးပေါင်းဆောင်ရွက်ဖို့ကိုသဘောတူခဲ့ပါတယ်ဒါပေမဲ့လည်းသူ့အနေနဲ့ဘယ်လိုမျိုးသတင်းအချက်အလက်တွေပေးမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့လတုန်းကတော့ Virginia တရားရုံးက Mr. Manafort ကိုအခွန်နဲ့ငွေကြေးလိမ်လည်မှုစွဲချက်တွေနဲ့အပြစ်ရှိကြောင်းအမိန့်ချမှတ်ခဲ့ပြီးတော့သူ့ဘက်ကလည်းတရားလိုရှေ့နေတဲ့ပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားတဲ့ပုံတော့မပြခဲ့ပါဘူး။ဒါပေမဲ့လည်းတောက်ကြံနေကတော့အပြစ်ရှိတယ်လို့ထွက်ဆိုလိုက်တဲ့အတွက်သူ့အနေနဲ့အခြေသတင်းမှကြားရင်ပြုလို့မဲ့ဒုတိယအကြိမ်တရားရုံးချင်းကိုသွားကြတော့လိုတော့မှာမဟုတ်ပါဘူး။အင်မီရောပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကတော့ Manafort တရားဥပဒေကြောင်းအရရင်ဆိုင်နေရတဲ့ပြဿနာတွေဟာသမ္မတ Trump နဲ့ဘယ်လို့မှမပတ်သက်ဘူးဆိုပြီးတော့ပြောပါတယ်။ Manafort ရဲ့လက်ရှိဖြစ်ပေါ်နေတဲ့အမှုအခြေအနေကရုရှားစုံစမ်းရေးမှာနောက်ဆုံးအပိုင်းလေးဖြစ်ပါတယ်။ဒ ီရုရှားစုံစမ်းရေးဟာဆိုရင်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာအမတ်နေရာအများစုကိုဆက်ထိန်းထားနိုင်မှုမျှော်လင့်နေတဲ့သမ္မတထရမ့်နဲ့ရီပူဘလီကန်တွေအပေါ်မှာအရင်မဲကြီးထိုးနေတာဖြစ်တယ်လို့ Brookings Institution ကဂျွန်ဟူဒက်ကပြောပါတယ
် Not knowing the timeline of this probe and what the future holds is something that has to
ဒီစံစစ်ဆေးမှုရဲ့အချိန်ကာလနဲ့အနာဂတ်မှာဘာဖြစ်လာမလဲဆိုတော့မသိရတာက Republican Party ကိုအတော်လေးစိုးရိမ်စရာဖြစ်စေပါတယ
်လူလူစစ်တမ်းကောက်ယူမှုတွေမှာတော့ Democrat တွေကရုရှားစုံစမ်းစစ်ဆေးရေးကိုထောက်ခံကြပြီးတော့ Republican တွေကတော့ဝေဖန်နေကြတယ်လို့ Gallup လူလူစစ်တမ်းကောက်ယူမှုအဖွဲ့က Frank Newport ကပြောပါတယ
် In my opinion the impact of the Mueller probe is going to depend on what comes out of it at the back end we don't know
ကျွန်တော်အမြင်ကတော့ Mueller စုံစမ်းစစ်ဆေးရေးအကျိုးဆက်ကအဆုံးမဘာတွေထွက်လာမလဲဆိုတဲ့ပုံမှန်မူတည်ပါတယ်သမ္မတ Trump ပါဝင်ပတ်သက်သမ္မတ Trump ပါဝင်ပတ်သက်နေသလားဆိုတာနဲ့ရောဘတ်မူလာကဘယ်လိုကောက်ချက်ချမလဲဆိုတာတွေအပေါ်မှာမူတည်ပြီးဘာတွေဖြစ်လာမလဲဆိုတာကျွန်တော်တို့မသိပါဘူ
းသမ္မတ Trump ကတော့ရုရှားစုံစမ်းစစ်ဆေးရေးဟာနိုင်ငံရေးရအောက်လန်းဒီသုံးတာဖြစ်တယ်လို့မကြာခဏဆိုသလိုပြင်းပြင်းထန်ထန်ဝေဖန်လေးရှိပြီးတော့ Manafort ဟာလည်း2016ရွေးကောက်ပွဲအွန်လိုင်းကာလာတုန်းကသူ့အတွက်ခဏပဲလှုပ်ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတဲကမြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်တလိဆန်အစာတန့်ရှင်းဘေးကင်းမှုဘာကြောင့်အရေးကြီးရပါသလဲမိဝဲသုံးဆွဲတဲ့အစာအစာကလူကျန်းမာရေးကိုအဓိကတက်ရောက်မှုဖြစ်စေတာမို့စားတောက်တဲ့အစာအစာမှာပါဝင်တဲ့ဓာတ်သတ္တိတွေကိုသိရှိသတိပြုဖို့ကလည်းအရေးကြီးတာပါဒါကြောင့်မွေးမြူရေးတလိဆန်တွေကိုကျွေးတဲ့အစာအစာတွေမှာလည်းလူတွေကိုဆိုးကျိုးဖြစ်စေနိုင်တဲ့ပဋိဇေဝဇေလိုဓာတ်တွေမပါဝင်ဖို့မွေးမြူရေးထုတ်ကုန်ထုတ်လုပ်ရေးတွေမှာလွဲချော်မှုတွေမဖြစ်စေဖို့အရေးကြီးတယ်လို့ပညာရှင်တွေကသတိပေးပါတယ်မွေးမြူရေးထွက်တတဝါတွေရဲ့ပစ္စည်းတွေမွေးမြူထုတ်လုပ်ရေးမှာမပါဝင်တဲ့ဓာတုဓာတ်တွေမပါဖို့အတွက်တခြားပေါ်ရော့မှုတွေကနေဘေးရန်ရဲ့ကင်းရှင်းမှုတွေမထိခိုက်အောင်ဘလို့ပြင်ဆင်နိုင်ပါသလဲကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ
်အစားတောက်တစ်ခုဖြစ်လာဖို့အခြေခံရင်းမြစ်တစ်ခုဖြစ်တဲ့မွေးမြူရေးကဏ္ဍရဲ့ထွက်ကုန်တွေဘေးကင်းမှုဆိုတာကတော့တော်တော်လေးကိုအရေးကြီးတဲ့အချက်ဖြစ်တဲ့အတွက်တခြားနိုင်ငံတွေမှာဆိုရင်တော့အသားနှုတ်ဥစားတွေကိုသတ်မှတ်ထားတဲ့စံချိန်စံနှုန်းတွေရှိနေပါတယ်။အဲဒီမွေးမြူရေးကဏ္ဍထွက်ကုန်တွေကနေလူတွေကိုဆိုးကျိုးတတ်ရမှုမရှိအောင်ဒရိုက်ဆန်တွေကိုကျူးတဲ့စားတွေနဲ့ပြည်စည်းဝါးဈေးဝါးတွေကိုဂရုစိုက်ဖို့လိုအပ်နေပါတယ်။ပြည်စည်းဝါးဈေးဝါးတွေကိုအလွန်အကျွံသုံးမယ်ဆိုရင်တော့အဲဒီဈေးတွေရဲ့တက်ကျွင်းတွေဟာမွေးမြူရေးထွက်ကုန်တွေမှာပါလာနိုင်တာကြောင့်လူတွေတကယ်ရောဂါရတဲ့အချိန်ပရိဇီဝဆေးဝါးတွေသုံးကုသမယ်ဆိုရင်တော့ဆင်းတိုးတာတွေဖြစ်လာနိုင်တယ်လို့လည်းပညာရှင်တွေကပြောဆိုသုံးသပ်ထားကြပါတယ်။ဒါကြောင့်အဲ့ဒီဆေးတွေကိုစနစ်တကျဘယ်လိုသုံးရမယ်ဆိုတာတွေကိုစံတတ်မှတ်ဖို့လိုပြီးဆေးတစ်မျိုးချင်းအလိုက်မွေးမြူရေးတက်တော်တွေကိုအသားမပေါ်ခင်ဗနရက်လောက်ကြိုပြီးဆေးသုံးတာရပ်ထားရမယ်ဆိုတာတွေကိုလုပ်ဖို့လိုအပ်တယ်လို့လည်းပညာရှင်တွေကပြောဆိုနေကြပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအဲ့ဒီလိုအရာတွေနဲ့ပတ်သက်လို့စံချိန်စံနှုန်းသတ်မှတ်နိုင်ဖို့လှုံ့ဆော်နေတယ်လို့ဒေါက်တာကျော်ထင်းကအခုလိုပြောပါလေ
။တကယ်တော့ကျွန်တော်တို့အစားအသောက်ကိုစမယ်ဆိုရင်အစားနဲ့စပြီးစံတမချက်လောက်အောင်ပေါ့။အစားဆိုတာကျွန်တော်ကအဓိကအစားမှာဒီကဒီပေါဝင်တဲ့ပစ္စည်းတွေပေါ့ဈေးဝါးတွေဒါတွေကစံကိုက်ညီမှသူအသားထုတ်တဲ့ခါမှာအဆင်ပြေပါလေ။အဲဒါကြောင့်မှအဓိကတော့အစားဆက်ရုံနေရနေစင်စပြီးတော့သူစံတမချက်လောက်အောင်မယ်။အစားထဲမှာအဓိကအပြင်တော့ကျွန်တော်တို့ဘလို့ပဋိသေဝပစ္စည်းတွေမပါသင့်ဘူးမပါရဘူးလုံးဝထည့်လို့မရဘူး။ဘယ်ဆင့်ကျွေးရဆိုရင်ကျွန်တော်ဥသားထုတ်တဲ့ပရိသန်တွေမှာဆိုရင်တော့ဘယ်ပရိစီဝါဈေးဝါဘလို့ဒီဈေးဝါတွေမပါရဘူးဆိုတော့တတ်မှတ်ထားဖို့လိုတယ်။ဒါနိုင်ငံတိုင်းမှာလည်းတတ်မှတ်ထားတာရှိတယ်။ကျွန်တော်တို့မှာတော့အဲ့ဒါကိုတိတိကျကျတတ်မှတ်ထားတာလောလောဆယ်ထိတော့မရှိသေးဘူးပေါ့နော်။ဒါလည်းလုံးတော့လုံးနေတော့ပေါ့။နောက်တစ်ခုကချန်နေနဲ့ပတ်သက်လို့လဲဆိုတာ GHB ပေါ့။ကောင်းမွန်သောမွေးမြေကျင့်စဉ်ပေါ့။ဒါလည်းကျွန်တော်တို့ရေးတော့ရေးဆွဲပြီးသားပဲ။အဓိကလောက်တာကတော့မွေးမြေနဲ့ကုသယုသဌာနပေါ့။အဲ့ဒါလည်းကျွန်တော်တို့ကရေးဆွဲပြီးရင်ပေါ့လုံးနိုင်တဲ့လူတွေပေါ့အလုံးလုံးကြမလို့။ဒီဟာကျတော့ဒီကနေ့ပြောရင်လုံးနိုင်တဲ့ချန်နေပေါ့။ဘာသာစလို့ဘူးရပြီခုနောက်ပိုင်းမှာဆိုလုံးလုံးဖြစ်နိုင်ပါတယ်ဘာလို့ခုဒီ2018ပေါ့မှာဆိုရင်ကျွန်တော်ကြံမွေးမြေမှာဆိုရင်လဲဒါတေချာစနစ်တကျကျွန်တော်တို့ AB အလုံးပိတ် AB စနစ်တွေနဲ့တေချာစနစ်တကျမတက်မတ်ရနဲ့မွေးတဲ့စနစ်တွေကဒါပေါ်လာပြီပေါ့နော်ဘာပြောဒါ2020ဝင်းကျင်လောက်ဆိုရင်ဒါတော်တော်လေးကိုဒါဒီလိုမျိုးစနစ်တကျမွေးရတာတော်တော်ပေါ်ပေါလာမှာပါဟုတ
်ဒါအပြင်မွေးမြူရေးတရိတ်ဆန်တွေကိုကျူးတဲ့အစားအစာတွေကြောင့်လဲလူတွေကိုစိုးကျိုးမဖြစ်ပေါ်စေဖို့လိုအပ်ပါသေးတယ်1999ခုနှစ်လောက်တုန်းကဥရောပနိုင်ငံတွေကနောက်ထပ်ပစ္စည်းတွေမှာကင်ဆာဖြစ်စေနိုင်တဲ့ဓာတ်ပစ္စည်းတမျိုးကိုတွေ့ရှိခဲ့တာကြောင့်လိုက်လံစစ်ဆေးတဲ့အခါမွေးမြူရေးခြံတစ်ခုနားမှာရှိတဲ့စကြဝဠာကိုစက်ရုံတချို့ကပြာတွေလွင့်ကြပြီးအဲ့ဒီပြာတွေနဲ့မြက်တွေကိုနွားတွေကစားမိတာကြောင့်ကုန်ရမ်းဖြစ်တဲ့နွားနို့မှာကလေးကကင်ဆာဖြစ်စေနိုင်တဲ့ဓာတ်ပစ္စည်းကပါဝင်လာခဲ့တာဖြစ်ပါတယ်။ဒ ဒါအပြင်ရေထွက်ကုန်ပိုင်းမှာဆိုရင်လည်း20ရာစုလေပိုင်းလောက်တုန်းကဂျပန်နိုင်ငံကတငါးရာရီမှာကြားရတဲ့များနေတဲ့ပြင်းလေပြင်းတနေရာကနေဖန်းစီရမိကြတဲ့ငါးရီကိုနေစဉ်ရက်ဆက်စားသုံးမိရကြောင်းလူတွေနဲ့ကြောင်တွေမှာအာယုံကြောကိုကြားရတဲ့တင့်တဲ့ယောဂါတွေခံစားခဲ့ရပါသေးတယ်။ဒါကြောင့်ဆက်ပြိုးရေးနဲ့စင်မြောင်းဝန်ကြီးဌာနမွေးမြူရေးနဲ့ကုသရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာရဲထွန်ဝင်းကစံချိန်စံနှုန်းသတ်မှတ်ချက်တွေကအလွန်အရေးကြီးတဲ့အတွက်နိုင်ငံတကာစံနှုန်းတွေနဲ့အနီးဆက်ဆုံးဖြစ်အောင်လှုပ်ဆောင်နေတယ်လို့လည်းအခုလိုပြောပါတယ်။
ဟိုအသားတို့ဥရစာဟိုကျွန်တော်တို့ဒါစံတတ်မှတ်မယ်ဆိုတာဒီအသားရဲ့အည်သွေးအဆင့်တန်းစသည်တွေကိုကျွန်တော်တို့တက်ဆိုင်နိုင်ငံလိုက်ဒါကျွန်တော်တို့ဟိုတတ်မှတ်ပြရတယ်မှာရှိဥမာအသားထဲမှာဘာပေါ့ဘယ်ပုံမပေါင်မှုကဘယ်လောက်လုံးမရှိပါအတန့်ရှိမှုကဘယ်လောက်ရှိရမလဲအပြင်အည်သွေးကဘယ်လောက်ရှိရမလဲနှုတ်ညံမှုဘယ်လောက်စသည်ပြီးအဲ့ဒါမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီစံတတ်မှုဆိုတာကမိမိပြည်သူတွေဒီဟာတွေကိုတတ်မှတ်တော့အဆင့်တစ်ခုမှမမကန်ကန်ကျွန်တော်တို့လက်ခံရရှိရွေးကျွန်တော်တို့ဆောင်းတာဖြစ်ပါတယ်ဥမာနှုတ်ဆိုလို့ရှိရင်လူထဲမှာဆိုလို့ရှိရင်တို့ဟာရေပောင်မှုကဘယ်လောက်ပဲရှိရမယ်နော်အဲ့ထက်မှာအသားဓာတ်ပောင်မှုဘယ်လောက်ရှိရမယ်အဆီဓာတ်ပောင်မှုဘယ်လောက်ရှိရမယ်ပုံမပောင်မှုဘာမှနာဘယ်လောက်ရှိရမယ်ဘယ်လောက်တက်မကျော်အဲ့ဒီလုပ်ငန်းစဉ်တွေကျွန်တော်တို့ချမှတ်တယ်ပေါ့နော်ဥဆိုလည်းဒီတိုင်းမှာဥရဲ့ဟာဘယ်လောက်ရှိရမယ်ဘယ်တွေမှာလက်ဆက်မှုဘယ်လောက်ရှိရမယ်ဒီလုပ်ငန်းစဉ်တွေကိုကျွန်တော်တို့ကအပြီးပြည့်ဆိုင်ရန်စံနှုန်းနဲ့ကျွန်တော်ကဟိုနီးစပ်အောင်ပေါ့နော်ဒီစံနဲ့နောက်ကမိမိတိုင်းပြည်ထဲမှာလည်းအမှန်တကယ်ဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်ဖြစ်အောင်အမှန်တကယ်ဆောင်ရွက်နိုင်အောင်ကျွန်တော်တို့အဲ့ဒီအတွက်စံတတ်မှတ်နေရရှိတယ်စံတတ်မှုကောင်ပြအတိပြဆိုသူကလည်းအပြီးပြဆိုင်ရမှာဘယ်စံနေရှိတယ်မိမိတိုင်းပြဘယ်လောက်ရှိတယ်မိမိတိုင်းပြမှာဒီလိုစံတတ်မှတ်နေဘယ်လောက်ဖြစ်သွားနေမှာဆိုတော့သူကပြန်လေသုံးသက်ပြီးတော့မှကျွန်တော်တို့ထောက်အတိမှတ်ပြဦးမှာအဲ့ဒီလုပ်ငန်းစဉ်ပေါ့ဥပမာပြောရင်ကျွန်တော်တို့အခုအသားပေါ့နော်ကျွန်တော်တို့ဈေးထဲမှာကျွန်တော်တို့စားနေတဲ့အသားတွေရအဲခုနကတန်ရှင်းမှုတတ်ရမှုကကျွန်တော်တို့တော်တော်လူသေးတယ်တော်တော်လူသေးတယ်ဘာလို့လဲဆိုတော့ဟိုမြင်နေတဲ့မှာကျွန်တော်တို့ကဟိုဟိုပေါ့တေချာတတ်တတ်ရတန်ရှင်းတဲ့ခုံပေါ်မှာရောင်းတာတန်ရှင်းတဲ့လူတွေနဲ့အဲ့လိုရောင်းနေတာတွေကကျွန်တော်တို့မဟုတ်သေးဘူးအသားတွေရောင်းနေဆိုရင်ကျွန်တော်ဈေးထဲမှာအဲ့စင်ဒီတုံးတွေဓာတ်တွေတုံးတဲ့ဘန်းညာစာစတယ်ပေါ့နော်အဲ့တော့ဒီဒီလိုစံတမ်းပတ်လိုက်မယ်ဆိုရင်ဒီလုပ်ငန်းစဉ်တွေမှာကျွန်တော်တို့အများကြီးပဲအဲပြောင်းလဲဖြစ်ပြီးတော့ဖွံ့ဖြိုးတိုးတွန်းဖြစ်ပြီးတော့အဲ့ဖွံ့ဖြိုးတိုးတွန်းမှာပါဆိုပြည်သူလူထုရဲ့ခန္ဓာကျန်းမာရေးဆိုင်ရာပေါ့နော်ခန္ဓာလုံခြုံစိတ်ချမှုတွေအများကြီးပဲကျွန်တော်တို့အထောက်အကူဖြစ်သွားမှာဖြစ်တယ
်ဒါအပြင်မွေးမြူရေးထွက်ကုန်တွေကိုပြုပြင်ထုတ်လုပ်တဲ့အပိုင်းဟာလည်းအရေးကြီးပြီးတော့လွှဲချုံမှုတွေဖြစ်ခဲ့ရင်အစားတောက်ဆိုင်ရာဘေးအန္တရာယ်ကင်းရှင်းမှုကိုလည်းထိခိုက်လာနိုင်ပါတယ်ဒါကြောင့်ဒေါက်တာကျော်ထင်ကစံနှုန်းတစ်ခုရှိတဲ့မွေးမြူရေးထုတ်ကုန်တွေဟာနောက်ပိုင်းမှာဈေးကွက်များများရလာနိုင်မှာဖြစ်တာကြောင့်အခုကတည်းကပြင်ဆင်ထားရမှာဖြစ်တယ်လို့လည်းအခုလိုသုံးသပ်ပြောဆိုထားပါသေးတယ်
။ဟိုပေါ့စံချိန်စံညုံးဆိုတာကြတော့မဖြစ်မနေကိုလိုက်နေအောင်။စံချိန်စံညုံးဆိုတာကခုနအစာထဲမှာမှမွေးမြူအစာထဲမှာဘာမထည့်ရဘူး antibiotic ဘယ်လိုအန်တီဘိုတီမထည့်ရဘူးဘယ်လောက်အမောက်မထည့်ရဘူးဆိုတဲ့ဟာကတော့လိုက်ကိုလိုက်နေအောင်မလိုက်နိုင်ရင်သူကအရေးယူလို့ရတဲ့ဒါဥပဒေမျိုးဖြစ်ရမှာ။ဒါကြတော့သူကဟိုလိုက်ကိုလိုက်နေအောင်ဒါကျင့်ဟိုကျင့်မလို့နောက်တစ်ခုခုနပြောတဲ့ဂျေးဘီဆိုတဲ့ဟာတော့ကောင်းမွန်တော့မွေးမြူကျင့်စဉ်ဒါကတော့သူကအားလုံးလိုက်နာမှာမဟုတ်လိုက်နာနေနိုင်တဲ့လူကဒီစနစ်နဲ့သွားဖို့လိုတယ်ဒီစနစ်နဲ့သွားရင်တော့ဘလို့လူမျိုးတွေကလက်ခံတယ်ဆိုတာမျိုးဖြစ်လာပါဘူးဥမာဟိုကျွန်တော်ဥမာစီတီမတ်တို့ဘာလို့ရှိတယ်ဟာလာဒီစူပါမားကတ်တွေရှိတယ်ဒါတွေကဟာလာကျွန်တော်တို့ GHB နဲ့မွေးမှသူ့ရဲ့ထုတ်ကုန်ကိုရောင်းမယ်တင်ရောင်းမယ်တို့ရောင်းမယ်ဒီလိုဖြန့်ပြုတ်မယ်ဥမာကျွန်တော်တို့ဒါကြက်ကြော်ဆိုင်တွေရှိတယ်ခုနိုင်ငံတကာလာဝင်လာမယ်စားတော့ဆိုင်တွေရှိတယ်ဒီလိုဟာတွေကသူတို့ရဲ့တောင်းဆိုမှုဖြစ်လာပါဘူးကျွန်တော်တို့ကဒီလိုမျိုးစနစ်နဲ့စနစ်တကျမွေးထားမှာပဲကျွန်တော်တို့ဒီကျွန်တော်တို့အသားတွေဥတွေကိုလက်ခံနိုင်မယ်ဆိုတဲ့ဟာမျိုးနောက်တစ်ချိန်မှာဒါဖြစ်လာမှာပေါ့အဲ့အတွက်ပြင်ဆင်ရမှာပေါ့
အခုချိန်မှာတော့အသားဆန်သတ်မှတ်ချက်တွေဟာပြီးတဲ့လောက်နှီးပါဖြစ်နေပြီးခုနဲ့ပတ်သက်တဲ့ဆန်သတ်မှတ်နိုင်ဖို့ကိုလည်းစီစဉ်နေတာကြောင့်သဆိုင်ရာဆန်သတ်မှတ်ရေးကော်မရှင်ကတစ်ဆင့်အတီးပြုတ်ပြီးတာနဲ့ထုတ်ပြန်ပြီးတော့မှလည်းဖြစ်ပါတယ်အသားနှုတ်ဥတွေကိုဆန်သတ်မှတ်တဲ့အခါမှာတော့အသားရည်တွေပြင်ထားရှိရမယ်ပုံစံရောင်းချရမယ်အခြေအနေတွေကိုလည်းထည့်သွင်းစဉ်းစားမှာဖြစ်ပြီးတော့မဖြစ်မနေလိုက်နာရမယ်စံချိန်သတ်မှတ်ချက်တွေလည်းပါဝင်လာမှာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြင်းမခသတင်းအေဂျင်စီကနေဗီဒီယိုကိုပေးပို့လိုက်တာပ
ါမြင်းမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ15ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953လှိုင်းဒိုမီတာ32 kHz 11893လှိုင်းဒိုမီတာ51 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရိုက်လီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထောက်လို့သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာရဲ့လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာရဲ့လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာယုံကြည်မှုတည်ဆောက်ရေးဘလောက်ခီးပေါက်နေပြီလဲဆိုတာကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလက်နက်ကင်ပြပကတ်တွေကအစရခိုင်ပြည်နယ်အခြေတဲအဆုံပြဿနာပေါင်းစုံရဲ့နောက်ခွဲကနေပြဿနာပေါ်ပေါ်တွေးထုတ်ပေးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့ယူဆချက်တွေတန်တရားတွေလည်းရှိနေတဲ့အတွက်ယုံကြည်မှုတည်ဆောက်ရေးပြန်လည်သင့်မြတ်ရေးပေါ်မှာမေးခွန်းထုတ်ဆရာတွေလည်းရှိနေပါတယ်ဒါကြောင့်လည်းအရသာအစိုးရလက်ထက်မှာယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်သင့်မြတ်ရေးဘလောက်ထိခီးပေါက်ခဲ့ပါပြီလဲဘလို့အကဲဆန်းစိန်ခေါ်မှုတွေရှိနေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဆိုတော့ပြည်နယ်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေဖြစ်ကြတဲ့တင်းသာဆရာဦးစီသူအောင်မြင့်အမေရိကန်ပြည်တော်စုခြေဆိုင်မြမရေးအကက်ခက်ဒေါက်တာတင်းစုကိုလည်းလေလိုင်းပေါ်မှာရောက်ရှိနေကြပါပြီဆိုတော့ဆွေးနွေးပွဲကိုအရင်ဆုံးစကြပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲမှာဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်တွေကိုအရင်ကြားကြပါတယ်ဆိုတော့ဒီအရသာအစိုးရအနေနဲ့အဓိကကတော့ဒီယုံကြည်မှုတည်ဆောက်ရေးဆိုတဲ့အပိုင်းမှာဒီတက်မလွန်နဲ့ယုံကြည်မှုတည်ဆောက်ရတာရှိမယ်ဒီတန်းသားလက်နက်ကန်အင်အားစုတွေနဲ့တင့်မြတ်ရေးကြိုးပမ်းရတာလည်းရှိမယ်ဆိုတော့အခုဆိုရင်ဒီ NLD အစိုးရအနေနဲ့တက်တန်းလက်တော်လဲကျိုးလာပြီဆိုတော့ကဒီခဏတွေမှာဒီအစိုးရကယုံကြည်မှုတွေဘလောက်ထိများတည်ဆောက်နိုင်ပြီလို့များပြောနိုင်မလဲဆရာဦးစီသူအောင်မြင့်အရင်ဆွေးနွေးပေးပါလားခင်ဗျာ
ခုနကကိုအောင်လေးဦးပြောသလိုဆိုရင်တော့နှစ်ပိုင်းပေါ့တစ်ပိုင်းကကမ္ဘာတော်နဲ့ဒီလူလူကရွေးကောက်ခံထားရတဲ့အစိုးရပေါ့နော်အဲ့ဒါနဲ့အမျိုးသားပြန်လည်ရရှိရေဘလော့ကီလုပ်ပြီးနိုင်တယ်ဆိုတာတပိုင်းနောက်တိုင်းသားလက်နက်ကိုင်တွေတပိုင်းပေါ့အဲ့တော့ကမ္ဘာတော်နဲ့အပိုင်းမှာဆိုတဲ့ခါကျတော့ဟိုကျွန်တော်တို့နားလည်သလောက်ကလည်းအတိုင်းပြည်မှာအရေးကြီးဆုံးကအဲ့ဒီကိစ္စပါပဲအဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကအနည်း90ကျော်ပြီးတဲ့အခါကျတော့မှဟိုရွေးကောက်ခံတဲ့အစိုးရဆိုတာတက်လာတယ်ဒါပေမဲ့ဒီရွေးကောက်ခံအစိုးရကလည်းဟိုတိုင်းပြည်ကိုပြည်ပြဝါချုပ်ကန်နိုင်တဲ့ဒီမိုကရေစီနိုင်ငံလေးလိုပုံစံမျိုးမဟုတ်သေးဘူး။ဟိုတမတော်ကလည်းတစ်ခေတ်တစ်ပိုင်းအာဏာတွေကိုချုပ်ကန်ထားတာရှိတယ်။ရှိတဲ့ခါကျတော့တိုင်းပြည်ရှိကိုသွားဖို့ဟိုတိုင်းပြည်ကနောက်ပြန်မလဲဖို့အာဏာရှင်စနစ်ပြန်မဖြစ်ဖို့ဆိုရင်ဒီအမျိုးသားပြန်လည်ရည်ရွယ်စီရင်အခုတစ်ခေတ်တမတော်နဲ့ပြည်내ရေးဆိုတာဟိုအရေးကြီးတယ်လို့ကျွန်တော်တို့ခံယူသလိုမျိုးလက်ရှိဒီရွေးကောက်ခံထားတဲ့ NLD ဆိုရကလည်းခံယူတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်။ဒါတော့ဒီနေ့ချိန်အထိဆိုရင်တော့အတိုင်းအတာတစ်ခုတည်းအောင်မြင်တယ်လို့ပြောလို့ရတယ်ဖြစ်လို့ဆိုတော့ကျွန်တော်တို့လောလောဆယ်အနေထားမှဆိုရင်ဟိုတက်မတော်ကနေလို့အာနာသိမ့်မယ်ဆိုတဲ့သဘောမျိုးကြီးအရေးရောင်လေးဟိုဘာလဲဟိုပုံစံနေပါလိဒါကြီးကျွန်တော်မတွေ့ရဘူးဆိုတော့ဒါကြီးကအရေးကြီးကြီးပါတယ်ဆိုတော့ဒါအဲ့ဒါတော့အောင်မြင်မှုပေါ့ဒါပေမဲ့အောင်မြင်မှုဆိုတာဒီလောက်နဲ့ပဲဟိုရက်ထားလို့တော့မရပါဘူးဒီချက်ကိုအများကြီးကြွားဖို့တော့လိုပါသေးတယ်အဲ့ဒီခါကျတော့မျိုးသားအဲ့မျိုးသားပြန်လေညှစီယူကိုအမေရိကန်ဆိုရကလောက်တာအောင်မြင်မှုကတကယ်ကူဒီတော့အောင်မြင်တယ်ဒါပေမဲ့တိတ်ချလက်ချပေါ့ဟိုတော့ပြန်သွားတော့ပါဘူးတက်တော့အာနာသိမှုတွေမပေါ်ပေါက်တော့ပါဘူးဆိုတဲ့အခြေအနေမျိုးကြည့်တော့ကျွန်တော်ကြည့်မရောက်သေးပါဘူးအဲ့အတွက်တော့အများကြီးလောက်အောင်မယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစိုးအောင်မြင့်ဆွေးနွေးပေးတာကျေးဇူးပါဆရာဒေါက်တာတင်းဆွေရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျအခုကျွန်တော်ဒီ NLD အစိုးရလက်ထက်မှာဒီယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်သိမြတ်ရေးအပိုင်းတွေမှာဘယ်လောက်ထိခီးပေါက်ခဲ့ပြီလို့များသုံးသပ်နိုင်မလဲဆရာ
ဟုတ်ကဲ့ခင်ဗျဒီ NLD အစိုးရဟာ NLD ပါတီဘဝကလေးကမြို့သားရင်ကြစီရေးဆိုရဲအကောင်းဆုံးကိုအယုံဆိုင်ပြီးတော့နှစ်ပေါင်းမြောက်များစွာလုပ်ခဲ့ပါတယ်။အဲ့ဒီလို့တော့အဓိကတိုင်းရင်းသားအလူမျိုးတွေတိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားလက်နက်ပိုင်တွေကိုပဲဆောင်ပေးပြီးပြောပြီးတော့ဒါကိုပဲလူလို့ရတယ်အဲ့လိုပဲမြင်တာပေါ့။ဒါပေမဲ့ဒီ2016ဆိုတာဖြစ်လာတဲ့အချိန်မှာမကိမပမလို့ပြောရမလားဟောဒီဒီတမရုံနဲ့အဲရင်ကြစီရေးပြောပြောအရှင်ပြေအောင်အနေရထိုင်ရလောကကဲတဲ့နေသားကြီးကဘူတန်းသားတွေဘူစီယောရတဲ့ပူတော်မ ဟိုရှေ့ရောက်လာတယ်လို့ပေါ့နော်ပိုတော့မှခက်ခဲလာတယ်လို့တို့မြင်နေကြရတယ်ခင်ဗျအဲ့တော့အဲဒီဆိုအဲ့လိုဂျူပန်တို့ဂျူပန်နေဆိုရင်တမရောကကိုလာရတာဒီပြည်သူလူထုတွေအနေနဲ့ပါဝင်ပေါ့နော်တိုင်းရင်သားတွေရောသူကရောညစ်စီလို့လာဆိုတော့မေကွန်ကိုပြန်ပေးရမလို့ဟိုဒီမှာရတဲ့နေတယ်ခင်ဗျအဲ့တော့အချုပ်ပြောရရင်ကျွန်တော်တို့ရောက်တဲ့လောက်တာရောက်ပြီးတော့နော်အတန်တက်တာရောက်ပြီးတော့ရောက်တဲ့လောက်မရောက်သေးဘူးလို့ကျွန်တော်ကမြင်တယ်မြင်တော့ကဒီနေရာမှာအနေနဲ့ရှုဟာရောတမရောရောတိုင်းသားလက်နက်ကိုင်ကိုကြည့်ရောအားလုံးကအဲ့တိုင်းပြည်ကျူကြည့်ပြီးတော့ဟလာနေလန်အစ်တီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့ဟလာကြံဆောက်ချက်တီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့စိတ်ကောင်းရှိနေတာနဲ့လုံးမသာလျင်တိုင်းပြည်ကျူရှိမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
okay so တော့ danet list ဆရာဆရာဦးတင်းဆွေပဲဆက်မေးကြပါတယ်ဆိုတော့ဒီလိုဆရာပြောသလိုပေါ့လေထင်းတဲ့လောက်ခီးမပေါပဲဖြစ်နေရတာဟိုအဓိကဘာကြောင့်လဲဘလို့စိန်ကုန်မှုတွေဟိုအဟန့်တားတွေရှိနေလို့လဲဆရာ
အာတလို့ထင်တယ်ဗျာကျွန်တော်မြင်တာကတော့ဒီရတားတွေဟို NLD ရောတန်ခိုးကားတွေရောကတော့သူတို့ပြစ်ချင်လို့ရင်းနဲ့စန္ဒာတွေကိုပုံမှန်လင်းလင်းဟလာအမျိုးမျိုးအချင်းချင်းပြောဆိုတင်ဆက်အဲပြောဆိုကြတာရှိလို့သိခွင့်ရတယ်။တမရဘကဘာကြောင့်သူတို့ဆွေညစ်တီရှိတယ်လဲဆိုတာကိုကျွန်တော်တို့ဘယ်သူမှမသိရသလောက်ပဲခင်ဗျ။အဲ့တော့တမရဘဘာတွေတကယ်ပဲဆွေနေသလားဆိုတော့မသိတော့ကျွန်တော်တို့မှန်ခက်တော့ကတမရဘကလိုအပ်ချက်လို့ပြောရင်အားတော့နားရပေါ့လေကျွန်တော်တို့အဲ့လိုမြင်နေတယ်။အဲဆိုတော့တမရဘကဒီတဲ့ဒီစိတ်ကောင်းစိတ်နာအတိုင်းပြည့်အတွက်စိတ်ကောင်းစိတ်နာထားရင်တော့ပိုကောင်းမယ်လို့ကျွန်တော်ထင်တယ်ခင်ဗျ။
โอเคเสียอู้สีดูตบอครับเนี่ยคือเราดิยงจิมุตีสาวยีมาดิโลปอเลโหยงจิมุตีสาวยีติ่ญแยยีอป้ายนี่มาพี่ว่ามันผิดไหนในเนี่ยมาบลูฮันเตอร์ฤชินี่โลเลยเสีย
เอกูเนี่ยเสียอู้ติสีก็တော့ဟိုဘယ်လိုခေါ်ဒီဒီပြည့်ပြည့်နဲ့ပြောတာဗောနော်အကျွန်တော်ကတော့ဒီဒီပြည့်ပြည့်တောင်တိတ်မပြောကြဘူးဒါဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုတိုင်းပြည်မှာကျွန်တော်တို့တိုင်းပြည်ကိုဗောနော်1962ကစပြီးတော့มาเอဒါတမရောကိုဆိုရှေ့ကောင်းဆောင်တွေကတည်ပြီးတော့မှအတက်မလို့လေကျွန်တော်တို့ကရှေ့ကောင်းဆောင်တွေရှေ့အနာရှင်တွေခွဲပြီးတော့မြင်ဖို့နေတာပေါ့ဒီရှေ့အနာရှင်တွေကလည်းမှအတက်မလို့ကိုအတုံးကြည့်ပြီးတော့မှဒီဟုတ်ခဲ့တယ်ဒီရှေ့မတည်ကြည့်ခဲ့တယ်အဲ့ဒီဟိုလိုကဒီအဲဒီဖြစ်ခဲ့တာတွေအများကြီးပဲဒါကြီးကုန်လုံးကဒီအနာရှင်စနစ်နဲ့ကိုဂျိုးဒီအတွက်ကိုပဲသူတို့လုပ်ခဲ့ကြတာပဲလေအဲ့ဒီခါကျတော့အခုအပြောင်းလဲတွေဆိုတာဖြစ်လာတယ်အပြောင်းလဲတွေဖြစ်လာတယ်ဆိုတာကလည်းတစ်ခါကြပြောမယ်ဆိုဒီလူလူရေးကောက်တင်မြောက်ထားတဲ့ဒီလူလူကထောက်ခံတဲ့ဒီဒီအရက်သားအစိုးရဆိုတဲ့ဟာမျိုးကတော့တိုင်းပြည်ကောင်းမှုပဲအမြဲတမ်းကြိုးစားတာဒါပေမဲ့တစ်ခါမှာဘုရားတော်ကလို့ချစ်အနာရှင်တွေကိုအမွေခံတဲ့လက်ရှိစက်မတော်ခေါင်းဆောင်တွေကကျွန်တော်တို့နားလည်ကြလို့ဆိုရင်ဒီဒီဘက်ကကျွန်တော်တို့ဒီဒီလူလူကရေးကောက်လိုက်တဲ့ပုံကိုယ်တွေလိုမျိုးဒီလူလူလိုမျိုးဒီနေ့ချင်းဒီမစင်းစားနိုင်သေးဘူးအဲ့ဒါကတော့အရေးကြီးဆုံးအချက်ပဲသူတို့မစင်းစားနိုင်သေးဘူးသူတို့တွေကတော့ဒီကိစ္စကိုလည်းမြင်နေရတာအာနာကိုဟိုတပိုင်းကစားပေါ့နော်ဒီမုန်းကြီးဖြီးကိုလိုက်ပါနေတဲ့ပါ냐ဒါလူတွေဟိုကြားလို့ခေါင်းအောင်ဒါပြောနေတဲ့ဟာတွေရှိနေပြီမဲ့လေတကယ်လက်တွေ့မှာအာနာကိုလွတ်ပေးလိုက်ဖို့တိုင်းပြည်ကိုတကယ်ဖုတ်ပြေးဆိုးတက်ပြီးတော့မှကမ္ဘာနယ်မှာဂုံခဲတာရှိဖို့ဆိုတဲ့လမ်းကြောင်းကိုသွားဖို့အဲ့ဒီဥစ္စာကမလွန်မှုသေးဘူးတို့ကဒီကိစ္စမှာရှိနေတဲ့ဒီတမရောခေါင်းဆောင်တွေကဟိုအရင်အတိတ်ကလိုပဲဒီတမရောခေါင်းဆောင်တွေကလည်းအာနာတွေအပြည့်ဝယူပေးဖို့ပါ냐ရှိနေတဲ့ခါကျတော့သူတို့ကအမြဲတမ်းပြန်လဲရင်ကြားစီရေဆိုတဲ့ဥစ္စာကိုကျွန်တော်တင်နေစိတ်ကူးနိုင်တယ်ဆိုတဲ့သဘောမျိုးစိတ်မတွေ့ရသေးဘူးတကယ်တော့လုံနေတာဒီဘက်တစ်ချမ်းနဲ့လည်းလုံနေတဲ့သဘောမျိုးလို့ဖြစ်နေတယ်အဲ့ဒီသဘောမျိုးကြီးသူတို့ဒီမှာရှိတယ်တိုင်းပြည်ပေါ်မှာစေတနာကြီးထားတယ်ဆိုရင်တော့ဒီဥစ္စာတွေကအများကြီးကောင်းတဲ့ဘက်ကိုရောက်လာမှာပဲဆရာဦးသိချေကတော့အတော်ကိုပြပြမမနဲ့ပြောသွားတာပါဒါကျွန်တော်ပို့ရင်းပြောတာပါ
โอเคเสี่ยอู้ซีซูซุนเน่เฟียจีซูပါကျွန်တော်တို့ဒီซุนเน่ဘွက်အတွက်ကိုပါဝင်ซุนเน่ဖို့ဆက်သွယ်ထားသူတွေလည်းရှိနေပါတယ်တူကတော့ကျွန်တော်ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းဖြစ်ပါတယ်စလိုက်ပွေကုန်းသဘောထားလဲซุนเน่လို့ရပါတယ်ခင်ဗျโ
อเคအချိန်ကတော့ကြာနေပြီဖြစ်တယ်အခုကတော့ခုနှစ်ဟိုကာထုတ်ကြီးဦးပြောင်းမြောင်းလိုက်ထိုင်တာကခုနှစ်တော့မှဖြစ်တယ်အဲ့တော့ကျွန်တော်ဆိုရင်လာတော့ဒီအနာတိတ်မလားဗေညာရီအရောကျွန်တော်ပြောချင်တော့ပါပြေလေတိမြင့်ဆိုတဲ့ဥစ္စာကသူတို့သဘောတော့ပေါက်တယ်တုတ်တော့ဒီထောက်ချီပေးချီပုံနဲ့ပဲသူတို့အကြိုက်ထိုင်ခြင်းနဲ့ပုံစံကျွန်တော်မြင်တယ်အဲ့တော့ဒီသူတွေကတော့သူတို့ကိုတိမြတာကြာခပြီတော်တော်သူတို့ကဘာဖြစ်လို့မတိမြတ်ချင်တာလဲဆိုတာဆရာတို့တုံးတာနေဆိုဆိုရင်ဥပါလို့ဟိုပြောတယ်ကျွန်တော်အဲ့လိုမဟုတ်တော့ပါဘူးသူကအနာဝင်နေနေပြီလားလို့အဲ့တော့ဒီတိုင်းအမျိုးသားတိမြတ်ကြီးက
။ဟိုခင်းကြီးချီကြအောင်မယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်မပြောင်းလဲဖြစ်ခြင်းတဲ့လူတွေကလည်းပဲလူမျိုးစုအာဏာချုပ်ခိုင်းနေပြီးအများကြီးရှိသေးတယ်ဆိုတော့ပြောင်းလဲဖြစ်ခြင်းတဲ့လူတွေကလည်းပဲဟိုဟိုဘာမှအာဏာမရှိတဲ့လူတွေရဲ့တူတူအများဖြစ်ပေမဲ့ဘာမှလည်းမလုပ်နိုင်ဘူးတော့စမ်းစစ်ကြရလဲပြန်နေတိမြိတ်လို့ပေမဲ့လို့တကယ်တမ်းကျတော့လင်းနေကန်ကြတော့ထားလိုက်ဒီသူနဲ့တတ်မလို့တော့မတင်းမြတ်နိုင်တဲ့အချိန်ဒီသူကဘယ်လိုပဲတင်းမြတ်နေသူတို့ကလည်းဟိုသူတို့အာနာကိုမလွတ်ချင်တဲ့2008အတိုင်းပဲဟိုတွားချင်တဲ့ပုံစံကျွန်တော်မြင်နေအဲ့ဒါကြောင့်ကျွန်တော်ကတော့မလို့လင်းချတော့စိတ်မရှိဘူးလို့ကျွန်တော်မြင်ကြာ
โอเคပါကိုစလိုက်ဖွေကိုဆွေးနွေးရကျေးဇူးပါဟိုဒါနဲ့ပတ်သက်လို့ပေါ့လေဟိုဟိုဒီရဲ့ဘိုင်းမှာဆရာဦးစီသူအောင်မြင်းတို့လည်းကြားလိုက်မလားတော့မသိဘူးဒီဗီယက်နမ်မှာကျင်းပသွားတဲ့ဒီကမ္ဘာစီးပွားရေးနှိနှောဖလှယ်ဝဲရဒီမင်းမြန်ကန်တခုမှာဟိုဒေါ်ဆန်းစုကြည်ပြောသွားတာတခုရှိနေရှိပါတယ်စိတ်ဝင်စားစရာကောင်းတာတော့ဒီအစိုးရအနေနဲ့တိုင်းပြည်အာဏာ85ရာခိုင်နှုန်းပဲဟိုသူတို့ရထားပြီးမြဲတာဝန်ကိုကြားတော့ရန်နှုန်းပြယူထားရတယ်ဆိုပြီးသူတို့ပြန်သူကဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးဆက်နွယ်ပြောသွားတာပါဆိုတော့ဒီကျန်တဲ့25ရာခိုင်နှုန်းဆိုတော့ဟိုစစ်တပ်ကိုဆိုလိုတယ်ဆိုတော့ရှင်းပါတယ်ဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ရဲ့မှတ်ချက်ကဒီ85ရာခိုင်နှုန်းနဲ့25ရာခိုင်နှုန်းပေါင်းစပ်မှုမရှိသေးတဲ့အခြေအနေကိုဟိုပြသနေရလို့များဟိုအဓိပ္ပာယ်ကောက်နေသလားဆရာဒီလိုဆိုရင်ရောဟိုလူမပေါင်းစည်းနိုင်တာတစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်မှုမရှိရသေးတဲ့ဆိုရလက္ခဏာမျိုးလဲဆရာ
အဒီဥစ္စာကတစ်ဖက်နဲ့ကျွန်တော်ကတော့ပြောရဲဒီမှာဟိုရူးရူးရှင်းရှင်းကျွန်တော်ပြောလားတစ်ဖက်နဲ့တစ်ဖက်ဒီမှုဆိုရင်ဟိုတစ်ဖက်ဒီရောဒီတစ်ဖက်ဒီရောအဒီသဘောမျိုးသွားပြီးတော့ပြေရောက်တယ်တကယ်တော့မဟုတ်ပါဘူးအဲ့ဒီသဘောမျိုးမဟုတ်ပါဘူးအခုဒီလူလူကရွေးကောက်တင်မြောက်လိုက်တယ်ဆိုရင်အစိုးရကဟိုဘယ်တိုင်းကမှမဆိုခစ်ပစ်ကြီးမှာဒါဒီမှုစီတိုင်းဒီတစ်ခုတိဆောက်တော့မယ်ဆိုရင်ဒီလူလူကအခေရာပဲဒီလိုကြီးမအောင်ချုပ်တယ်ဆိုတာဒီလူတို့ကအခင်အားပဲအဲဒါပေမဲ့တစ်ဖက်ကတော့တမတော်ကောင်းဆောင်နေပေါ့တမတော်လို့ကျွန်တော်မဆိုလို့တမတော်စိတ်ကောင်းဆောင်နေမသိတာမဟုတ်သိတယ်ဒါပေမဲ့ဒီဒီအာနာကိုလက်လွတ်ပေးရမယ်ဆိုတဲ့အနေအထားမျိုးတွေကဒီလိုချိန်ကြီးသူတို့ကအချိန်ကြားနေရောအနေထားရောဘာတွေကိုမစိစားဘူးအဲ့လိုမစိစားတဲ့ဒီမှာလဲအဘာကိုမစိစားတာလဲတိုက်ပြည်ကဒီရေပောက်ခံတွေလက်ထဲမှာထားရင်ပျက်စီးသွားမှာလားတိုက်ပြည်ဒုက္ခရောက်သွားမှာလားအဲ့ဒီလိုတွေးပူလို့လားအဲ့ဒီလိုဆက်တာမဟုတ်ဘူးအဓိကကတော့ဗာလဲဆိုတော့ကာကျတော့ခြေတိုင်းမှာတော့ဆီအာနာရှင်တွေကစံနမူနာပြခဲ့တယ်။တိုင်းပြည်ရဲ့ညာနှုံးပြီးတော့ဒီအာနာတွေချုပ်ကြိုင်ပြီးတော့မှကိုကျိုးစည်းဝါးတွေကိုအကြည့်ကျဲရှာခဲ့တဲ့ဥစ္စာတွေကိုပြန်ပြီးတော့မှအားကျနေသလား။အဲ့လိုအားကျနေတဲ့အနေထားအောက်မှာဒီအလေးလားပြန်လဲယူရသိရင်တိုင်းပြည်ဒီမိုကရေစီဖြစ်ရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကဥစ္စာပြီးမစင်းလာနိုင်တဲ့အနေထားအောက်မှာအကျိုးဖြစ်နေတာပါ။ဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်နေတဲ့သဘောမျိုးမဟုတ်ပါဘူး။တိုင်းပြည်ရဲ့25ရာခိုင်နှုန်းဆိုတဲ့သဘောမျိုးကလည်းတကယ်တော့တချို့နေရာတွေမှာဆို25ရာခိုင်နှုန်းမဟုတ်ပါဘူးကျွန်တော်ရခိုင်ဒေသပြောမယ်ဆိုရင်ရခိုင်ဒေသကျွန်တော်သိလာပြီးတော့အသေးစိတ်မှဆိုရင်ရခိုင်ဒေသဖြစ်ပါတဲ့ဒေသအများစုမှာဒါတမတော်ရဲ့ကျောတော်နောက်ခံတဲ့အုပ်ချုပ်ရေးပိုင်းတွေလုံခြုံရေးပိုင်းတွေကအကုန်လုံးပါဝင်ရှိတယ်ဆိုတဲ့သဘောမျိုးပဲကားသိပါတယ်အဲဒီလူလူကရေကောက်ထားတဲ့အစိုးရနဲ့ဘာမှသိပြီးတော့မပတ်သက်ပါဘူးအဲဒီသဘောမျိုးကအများကြီးတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါတယ်ကျွန်တော်တို့ဟိုတချို့ကိစ္စတွေမှာဒီအရသာဆိုတာအချက်ဆက်အောင်တမင်လောက်တာတွေရှိတယ်ဆိုတော့ဒီ conspiracy theory နဲ့ပတ်သက်ပြီးပြောချဆိုရတဲ့အပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါတယ်ဟိုဒီမကြသေးငါပဲပေါ့လေဒီမန္တလေးတိုင်းဝန်ကြီးချုပ်ဒီဒေါက်တာစွန်မြင့်မောင်ဟိုပြောသွားတာတစ်ခုရှိပါတယ်မန္တလေးမြို့မှာဒီဒုစရိုက်မှုတွေပေါ်နေတာဟာတဲ့ဒီလာမယ့်ကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာအစိုးရကိုတိတ်ခါကြအောင်ဖန်တီးတာတွေပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီလိုနောက်ကွယ်ကနေဖြတ်လို့ဖြစ်စီအင်အားစုတွေအခုကျွန်တော်ခေါ်ခေါ်နေကြတဲ့လက်မဲကြီးတွေလို့ပြောနေတဲ့အန်ဒီရီကတကယ်ပဲရှိနေလားဆရာဦးစီသူအောင်မြင
်ဟုတ်အဲဒီဥစ္စာကျတော့ကျွန်တော်ကအထောက်အထားမရှိတဲ့ခါကျတော့ကျွန်တော်မပြောတတ်ဘူးဒါပေမဲ့ဟိုသီဝီသဘောအရပြောမယ်ဆိုရင်တော့ဟုတ်တယ်အခုချိန်ရဲ့ရခိုင်ကိစ္စမှာဆိုရင်အဲရခိုင်အရေးပဲပြောပါတော့အဒီကိစ္စမှာဆိုရင်အမေဒီဆိုရနေပြီးတော့အခုဒီကဘာမီသားစုနဲ့လည်းအစီအပြေအောင်နောက်တိုက်ပြီးလည်းကောင်းအောင်တစ်ခုတစ်ခုလုပ်နေတာရှိတယ်။ဒါပေမဲ့တချို့သောအင်အားစုတွေကဟိုတစ်ခုဟိုပြည်ညာရက်ထုတ်လိုက်တယ်ဆိုရင်ဆက်ကျင်ပဲလုပ်တယ်။တစ်ခုပြည်ညာရက်လုပ်ရင်ဆက်ကျင်ပဲတွေလုပ်တယ်။အဲဒါမျိုးကတော့ရှိပါတယ်။ဒီသဘောမျိုးတွေကတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကဟိုမန်ဒေးမှာဖြစ်တဲ့ကိစ္စမျိုးတွေလောက်ထိအဖေးစိတ်ပေါ့နော်။အဲ့ဒါလို့ဆိုကျွန်တော်တို့ဟိုမသိထားပါဘူး။နားမနေထားပါဘူး
။ဟုတ်ကဲ့။ဆရာဟိုဆရာအခုဆွေးရသဘောတော့ခင်ဗျာအခုကျွန်တော်တို့ဟိုလက်မဲကြီးလို့ပြောပြနေတဲ့အင်အားစုတွေဆိုတာတကယ်ပဲရှိနေသလားဟိုဒီအင်အားစုတွေဆိုတာဘယ်သူတွေကိုရင်ညွှန်းနေရလဲအဲလို့ဆရာနားလဲလဲဆရာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ပုံကျုံကြီးနေဝင်ခစ်ကိုတော့ထားလိုက်ပါဟိုနာအာဖာနဝတာခစ်ကစပြီးတော့ပြောရေးဟာအုတ်ချုံနေတဲ့အစိုးရကိုစန့်ကျင်တဲ့အင်အားစုကြီးဟိုဆိုတာအများအားရှိပါတယ်ကျွန်တော်တို့အပါဝင်ပေါ့နော်ပြည်တွင်းရောပြည်ပရောကစစ်အစိုးရကိုပြောင်ပြောင်တင်းတင်းနဲ့အဲလူတင်ပြပြီးတော့က ကျွန်တော်တို့ကဆန့်ကျင်ခဲ့ကြတာအဲပြီးတွန်းဆန့်ကျင်တဲ့လူတွေထောင်ထဲရောက်ပြီးကျွန်တော်တို့ကနိုင်ငံတကာလှည့်ပြီးတော့ဟိုဆန့်ကျင်ပြီးတော့ထောက်ပြခဲ့တာပေါ့နော်အခုနောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့ဟာအမီမပေါ်တဲ့ဟာဟိုအရင်ဟိုဒီသမ္မတဦးသိန်းစိန်အရင်လက်ထက်ကတော့စစ်ထောက်လှမ်းရေးနဲ့မျိုးသားထောက်လှမ်းရေးကနေပြီးတော့အဖွဲ့နာမည်ခံပြီးတော့အာဒီမိုကရေစီအင်အားစုတွေကိုတိုက်ဖြတ်တဲ့ဟာကိုလုပ်ခဲ့ကြတယ်သူကအဖွဲ့လိုက်ဦးသိန်းစိန်ဆိုတာလက်ထက်ကစပြီးတော့အခုချိန်ထိကတော့ဘယ်ဖွဲ့ကလုပ်တယ်ဆိုတာပြောဖို့တော်တော်ခက်လာတယ်ခက်တဲ့အတွက်လည်းမဲလို့တင်စားလာလည်းဖြစ်နိုင်တယ်ပေါ့နော်နောက်တစ်ခုကအာဝန်ကြီးဒေါက်တာဇော်မင်းမောင်ပြောသလိုယူကပ်ဝင်နီးညာရင်ပို့ပြီးတော့အဲ့ဒါတွေကကျေလောင်ပြီးတော့ပြင်းထန်လာတယ်ခင်ဗျအဲ့ဒါဟာအာဏာလိုချင်မှုဖြစ်ပါတယ်အာဏာအတွက်ဖြစ်ပါတယ်အဲကျွန်တော်တို့ကလည်းကျွန်တော်တို့ဒီမိုကရေစီအာဏာအတွက်ကျွန်တော်တို့ကြိုးစားခဲ့တာနော်အဲ့တော့အဲ့ဒီအာဏာနေရာမှာတော့ကျွန်တော်ခုနပထမမေးခွန်းနဲ့ဆက်ပြောရင်တက်မရော်ဆိုတာတဲ့တက်မရော်ကိုအမိပြုတ်ပြီးတော့နိုင်ငံရေးအာဏာစီးပွားရေးအာဏာအာဏာအကုန်လုံးကိုရကျင်တဲ့အစုကနေပြီးတော့ဟလာအာသဘောတူတူတွေရနေပြီးတော့ဤမျိုးစုံနဲ့ဆောင်ရွက်နေကြကျွပတ်နေကြတာကိုလက်မဲကြီးဆိုတာကတော့တကယ်ရှိနေတယ်လို့ကျွန်တော်ကတော့အတိအကျယုံကြည်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီသူကိုလည်းတခုတော့ပြန်မေးချင်ပါတယ်ကျွန်တော်တို့အခုဒီလိုပြောနေတဲ့ပေါ်လေးနောက်ကွယ်ရနေပြီးတော့ဒီလိုဟိုဖြက်လို့ဖြက်စီလောက်ချင်တဲ့အင်အားစုတွေဆိုတော့ဘသူတွေကိုညှဉ်းညွှန်းပြီးတော့ပြောနေကြတာမျိုးလဲ။နောက်ဒီအနေကတကယ်ပဲစိုးရင်ရတော့လောက်တဲ့အခြေအနေမှာရှိရလို့ပြောလို့ရလားဆရာ။ကျွန်တော်
တူးချင်းချက်တဲ့ခါကျတော့ဆရာကျွန်တော်ပြောသလိုပဲလေ။အချက်နဲ့အထောက်အထားပုံမှာကျွန်တော်တို့ကဟိုဒီလားပြောပြောလေးရှိတဲ့ခါကျတော့အချက်နဲ့ထောက်ထားရင်ဟိုမပြောနိုင်ဘူးဒါပေမဲ့ဒီဟာကြီးကရှုံးရည်ပြန်လာဆိုတဲ့ခါကျတော့အချက်တော့ထင်းနေဟိုပြီးခဲ့တဲ့ဖြစ်သွားခဲ့ဘူးတဲ့သမရဦးသိန်းစိစွာလက်ထက်မှာဖြစ်သွားဘူးတဲ့ဘာသာရေးဒီမျိုးခြံနဲ့အကြမ်းဖက်မှုတွေဖြစ်တဲ့နောက်ကရဏာတွေလိုမျိုးနောက်အထိကတော့ရှုံးရည်ပြန်မရှိဘူးလို့တော့ကျွန်တော်ထင်ပါတယ်
โอเคจอยเจซูပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာရေးသားပေးဖို့ဆွေးနွေးထားတာတွေကိုလည်းတချို့ဖော်ပြပေးခြင်းပါတယ်အရင်ဇုံတစ်ခုကတော့ဒီပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
NLD ပါတီဦးဆောင်တဲ့ရသားဆိုးရလက်ထက်မှာအဓိကတွေ့ကြုံရတဲ့စိန်ခေါ်ချက်ကတော့နိုင်ငံဝန်ထမ်းတွေဖြစ်ကြတဲ့တက်မတော်ခေါင်းဆောင်တွေဆိုးရအုပ်ချုပ်မှုအောက်အကြောက်တရားကင်းကင်းအာဃာတကင်းကင်းဂုံတိတ်ခါရှိရှိအမှုထမ်းရွက်နိုင်ဖို့ဆွေးနွေးညှိနှိုင်းရေးပဲဖြစ်ပါတယ်တမရခေါင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်ရောက်သွားကြပြီဆိုရင်မျိုးသားပြန်လည်တင့်မြတ်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့တရားဥပဒေစိုးမိုးရေးအစရှိတဲ့ပြဿနာရပ်တွေအားလုံးကိုပုံမိုထိတိမိမိဆောင်ရွက်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးတိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးကိုလည်းအထောက်အကူမပြုစစ်မှန်တဲ့ဓမ္မတရားတော်တွေကိုပါပျက်စီးစေပြီးလူအတိုင်းဝိုင်းတစ်ခုလုံးကိုပါအကြောက်တရားနဲ့အမုန်းတရားတွေလုံးစုံနေတဲ့မြက်ကမ်းမျိုးချစ်အန္တရာယ်တွေကလည်းခင်းဝင်သွားနိုင်ပါတယ်။ဒါပြင်စစ်တပ်ကအစိုးရအောက်ရောက်သွားတဲ့အတွက်စစ်ကောင်းဆောင်တွေနဲ့အစိုးရဘော်မြင်နေတဲ့နိုင်ငံတကာအမြင်တွေဟာယုံကြည်မှုအပြည့်နဲ့ပြောင်းလဲသွားနိုင်ပြီးတော့စီးပွားရေးနိုင်ငံရေးနဲ့ပြည်တွင်းငြိမ်းချမ်းရေးမှဒီရခိုင်ပြည်ထနာအစုံအင်းနဲ့အားနဲ့အပြူသဘောဆောင်ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံတကာဖိအားတွေကိုဦးဆောင်ဖြည့်ရှင်းနေရတဲ့အစိုးရအတွက်ပုံမအားရှိသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့မှတ်ချက်တချို့လည်းရှိနေပါသေးတယ်မဆုမမဲဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဘိုးဘိုးဇော်ဆိုတဲ့အကောင့်ကတော့တဲ့ပဲပြောရရင်တော့အာနာပြန်လူချင်းတဲ့လူတစုပေါ့ဗျာတဲ့မြန်မာနိုင်ငံမှာတမိုင်းရှိတယ်ပြည်တွင်းမှာနိုင်ငံရေးမကောင်းဘူးဆိုရင်ပြည်သူကိုအာယုံပြောင်းအောင်လို့လူမျိုးရေးဘာသာရေးဘက်ကိုမျှဦးလှည့်ပေးတာထုံးစံလို့ဖြစ်နေပါပြီတဲ့ Notebook ကဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ရေးတဲ့ပရိပခသို့မဟုတ်ပြဿနာပေါ်ပေါက်ခြင်းဆိုတာကတော့မိမိအလုပ်ပေါ်မိမိယုံကြည်မှုမရှိလို့ပါပဲတဲ့ဘာလို့လဲဆိုတော့ကိုကကောင်းတဲ့လုပ်လို့ရင်ကောင်းတာရမယ်မကောင်းတာကိုလုပ်ရင်မကောင်းတာရမယ်ဒါကိုအသက်နဲ့လဲပြီးတော့ယုံကြည်ရမယ်တဲ့တယောက်ကိုတယောက်ယုံကြည်တဲ့ဆိုရင်ပြဿနာမပေါ်ပါဘူးတဲ့အမေရိကမြန်မာနိုင်ငံတစ်ခုလုံးယုံကြည်ရင်လည်းတနိုင်ငံလုံးမှာပြဿနာမပေါ်ပါဘူးတဲ့အမေရိကန်ကယုံကြည်ရင်လည်းဒါကပြဿနာမပေါ်ပါဘူးတဲ့ဒါကြောင့်ကိုလုပ်တဲ့အလုပ်ပေါ်ယုံကြည်မှုရှိအောင်အရင်ဦးဆုံးတည်ဆောက်ရပါလိမ့်မယ်တဲ့ဒါနဲ့ပတ်သက်ပြီးယုံကြည်မှုများများတည်ဆောက်လို့ရတဲ့အချိန်အနေငယ်တိဆောက်လို့ရတဲ့အချိန်တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုပြီးရှိပါတယ်တဲ့တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုရင်တော့ကဘာစစ်ဖြစ်တဲ့နေ့ပေါ့ဗျာတဲ့
ဟုတ်ကဲ့မဆုမဖပြပြပေးတော့ကျေးဇူးပါဆိုတော့ကျွန်တော်နောက်တစ်ပိုင်းအောင်လဲဟိုကျွန်တော်ပင်နယ်ဆွေးနွေးတဲ့ပုံစံတွေကိုဆွေးနွေးစေချင်ပါတယ်ဟိုတခုရှိတာကျွန်တော်ဒီအစိုးရအနေနဲ့ဒီတက်မတော်နဲ့ယုံကြည်မှုတည်ဆောက်ရေးတင်းမြတ်ရေးဆွေးနွေးတယ်လို့ပဲပေါ့လေတိုင်းသားလက်နက်ကင်အင်အားစုတွေနဲ့တင်းမြတ်အောင်ကြိုးစားနေတဲ့အပိုင်းတွေလည်းရှိနေပါတယ်ဆိုတော့ဒီအပိုင်းမှာရောတချို့ကဟိုဝေဖန်တာမျိုးတွေရှိပါတယ်ဒီတရသားအစိုးရအနေနဲ့စစ်တပ်နဲ့ဒီတင်းမြတ်အောင်လုံရင်းလုံရင်းနဲ့ဒီမဟာမိတ်တွေပဲဖြစ်ဖြစ်ဒီတိုင်းသားအင်အားစုတွေနဲ့ပဲဖြစ်ဖြစ်ကင်းကွာတယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းကျွန်တော်ကြားရတာရှိပါတယ်ဆိုတော့ဒီ ဒီ NLD ရတအစိုးရအနေနဲ့ပေါ့လေတန်းရင်းသားတွေနဲ့ရင်ချွေမှုတိစောက်တဲ့အပိုင်းမှာရောဘလောက်ထိခီးပေါက်တယ်လို့များပြောနိုင်မလဲဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
အဲ့ဒီဥစ္စာကဟိုနှစ်ပိုင်းရှိတယ်တစ်ပိုင်းကတော့ NLD အစိုးရလို့ခုနတော့ပြောလိုက်ပြီးဆိုရင် NLD အစိုးရအနေနဲ့အမျိုးဒီပေါ်မှာရှိတဲ့တရားဝင်တိုင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကတစ်ပိုင်းရှိတယ်နောက်သူကလည်းအစိုးရဖြစ်ပြီးသွားတဲ့အခါကျတော့လက်ရှိတုန်းနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့တော်ရရအဲ့လက်ကင်တိုင်းသားတွေနဲ့ဆက်ဆံရေးဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။အဲ့တော့မြို့ပေါ်ကလက်ကင်တိုင်းမြို့ပေါ်ကတိုင်းသားပါတီတွေနဲ့ဆက်ဆံရေးအပိုင်းမှာဆိုရင်တော့အခုအားလုံးသိကြည့်တဲ့အတိုင်းပါပဲ။ဆက်ဆံရေးကဟိုအရင် NLD ပါတီပေါ့နော်ဒုက္ခဒုက္ခရောက်ခဲ့စဉ်ဖိနှိပ်ခံရခြင်းတို့ကအချီးလုံးညှို့မှုမျိုးတွေဒုက္ခဒုနာလည်းမှုတွေမရတာကတော့ကျွန်တော်တို့ဒါပြည်ပေါက်တွေ့ထရတယ်။အဲဒီအပတ်စဉ်တော့တိုင်းသားတွေကိုယ်တိုင်ကအားမလို့အားမရဖြစ်တယ်အတူကိုယ်တိုင်ကလက်ရောအလျှော့ပြီးကြတယ်ဗျာဒီအများကြီးနဲ့အနေဒီကိုဆက်ဆံနေရတယ်အဲ့ဒါတပိုင်းနောက်ဒုတိယတပိုင်းကြရတဲ့အခါကျတော့ကိုရောပြောသလိုအိုင်နာလက်နက်ကင်တွေနဲ့ဆက်ဆံရေးမှာဘယ်လိုများဖြစ်နေသလဲပေါ့တကယ်တော့အခုလက်ရှိတိုင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးဖြစ်ဖို့တကယ်ပြန်ပြီးတော့ကြီးလိုက်တဲ့အခါကျရင်အနေဒီဆက်ဆက်လာတယ်ဟုတ်တယ်ငြိမ်းချမ်းရေးဆွေးနွေးတဲ့ဒီဘက်ကအဖွဲ့တွေပေါ့ MRPC တို့ကအဲ့ဒါဒီပုံရတာဒီဘက်ကလုပ်တယ်လုပ်တယ်ဆိုပေမဲ့အနေဒီရဲ့တာဝန်ရှိတဲ့လူတွေကအဲ့ဒီဘိုင်းမှာမပါတော့ဖြစ်သွားတယ်ခုနောက်ပိုင်းမှာအဲ့ဒါ energy အဖွဲ့ထဲမှာဒီမျိုးလုံးတဲ့လူတွေမရှိလို့လား energy အဖွဲ့ကြီးကိုယ်တိုင်မှာဟိုအရေးချင်းမရှိလို့လားဒါတွေတော့ကျွန်တော်တို့တော့မပြောတတ်ဘူးပေါ့လက်ရှိအနေအထားကိုကြည့်လိုက်တဲ့ဆိုရင်တော့လက်နက်ကိုင်တိုင်းသားတွေနဲ့ဘုံဘုံတမ်းတော်ဟိုခေါင်းတော်ဟောင်းတွေပေါ့ဒီလူတွေနဲ့ကြည့်လိုက်ရတာမရှိတယ် energy ရဲ့အခန့်ကဏ္ဍကြောက်နေလို့တော့ကျွန်တော်တို့ပြောလို့ရတယ်ဒီလိုခြေမျိုးလောက်ဆယ်ကြည့်နေနေရပါတယ်ခင်ဗျာ
โอเคเสียอุทิศเสียตบอดาครับเนี่ยอกุที่ที่ NLD อยัตถาอสูรอนเนี่ยพอเลยที่นักงานเยโหตายันดานักงานเยปาร์ตี้ฤดีเล่นแกอภเสียเนี่ยยงจิมุติสาวเยติ่ญแยอปายเนี่ยมาบลาติคีปอกได้เลยเนี่ยต้องได้เลยยามเลยเสีย
ฉันเราท้ายาคีโดดูดีได้อสินมาเว้ยเสียดูฉันว่าเราเนี่ยครับอาจารย์เจอเราเล่นนักเนี่ยครับทําไมคิดว่าเราท้องกูจะอยู่ตรงไหนหมอกไปมาNLD party ကိုသူကတော့အောင်ဆန်းစုကြည်ရဲ့ဥပဒေကိုတိုင်းနိုင်ငံနဲ့တိုင်းပြည်ရှိစီမြအခုတခါ1990မှာရေပောက်ခံတဲ့တိုင်းရင်းသားပါတီအကုံကအာပုံဩပြီးတော့ထောက်ခံမှုတွေရှိခဲ့တော့အဲ့ဒီအချိန်မှာတိုင်းရင်းသားဒီနယ်ဒီ NLD ဟာအတော်ကိုအကောင်ဆုံးအချိန်ပေါ့နော်ဒါပေမဲ့တော့အောင်ဆန်းစုကြည်နဲ့ NLD အစိုးရဖြစ်လာတဲ့အခါမှာဒီဒိုင်းနာရီကိစ္စညဉ့်ဉင်းကိစ္စကိုကြိုက်တွေ့တာကအရင်လုံးဆက်လုံနေတဲ့ဦးသိန်းစင်ဆိုတာလက်ထက်ကဟာဒီတော်တော်များများကိုယူပြီးဆက်လုံတဲ့သဘောရှိတယ်ခင်ဗျအသက်ဆန်းနဲ့ဟိုထွန်းပြီးနီလန်းနဲ့လုံနီလန်းတက်နဲ့လုံတာမဟုတ်တဲ့အတွက်အရင်လုံထားတာကဟိုအကျိုးဆက်တွေပါသူကဟိုခံရတဲ့သဘောရှိတယ်ဒါပထမတစ်ပိုင်းဒုတိယတစ်ပိုင်းကတော့တိုင်းသားအင်အားစုလို့ပြောတဲ့နေရာမှာအဓိကတော့တိုင်းသားလက်နက်ကင်တွေပဲဖြစ်တယ်ခင်ဗျဖြစ်တော့ကအဲ့ဒီဟာမှာလက်နက်ကင်ကိစ္စဆိုတော့တက်မတော်အစိုးရတက်မတော်နဲ့ပူဆိုင်တော့ NLD ကအစိုးရဖြစ်နေတယ်အဲ့တော့အဲ့ဒီအခက်ခဲကလည်းအဲဒီစုံတရားပေါ့နော်ဟိုရှိသွားရေးမှာ NLD အစိုးရအနေနဲ့ခက်ခဲရှိတယ်ခင်ဗျအဲ့တော့လက်နက်ကင်အဲပြည်ပခါတွေလက်နက်ကင်အဲ့ဒီပတ်သက်တဲ့အဆုံးဖြတ်ချက်ဒီမှာ NLD ကဘာမှမလုပ်နိုင်တဲ့အနေအထားတရရှိတော့ပါအာကျွန်တော်အဲ့ဒီနှစ်ချက်ကြောင့်မို့လို့ရှေ့သွားတာတော်တော်ကိုခက်သေးတယ်ကျွန်တော်တို့သွားစရာတွေအများကြီးလိုသေးတယ်လို့ပဲဟိုမြင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီစစောဟိုကိုယ်တိုင်ဆွေးနွေးနေတဲ့ဒီကိုစလိုက်ဖွေကုန်းနဲ့လေလိုက်ပေါ်မှာရှိနေပါသေးတယ်ကိုစလိုက်ဖွေကုန်းကိုယ်တိုင်ကလည်းတန်းရန်သားဖြစ်တော့ဒီကိစ္စနဲ့ပတ်သက်လို့ဟိုဟိုဆွေးနွေးကြတာရှိမှထင်ပါတယ်ကိုစလိုက်ဖွေကုန်းသဘောထားခင်ဗျအခုဒီဟိုတန်းရန်သားနိုင်ငံအင်အားစုတွေပဲဖြစ်လက်နက်ကင်အင်အားစုတွေနဲ့ပဲဖြစ်ဖြစ်ပေါ့လေ NLD ရဲ့ဆက်ဆံရေးအပေါ်မှာဟိုဟိုဘယ်လိုများမြင်နေလဲခင်ဗျ
Okay ဟိုဒီချက်ကင်ကိုကျွန်တော်တို့ကတော့ချင်းချင်းစကောင်းတို့ကတော့ဆွေးနွေးကြတော့ရှင်မှာတကယ်သဘောထားကတော့NLD ရဲ့ဆိုတာကတိုင်းမိုင်းနဲ့ကိုင်းတဲ့ EAO ကိုပြစ်ပေတယ်။နောက်ပြီးတော့လက်မှတ်ထိုးတဲ့ဒီမြောက်ပိုင်းမှာရိကိုပြစ်ပေတယ်။တမရိုကို very consolation ညညလို့ပြီးတော့မှကျွန်တော်တို့ကတမရိုနဲ့ကျွန်တော်တို့ကြမှာ consolation လုပ်တာနေတယ်ဆိုပြီးမှဝေဖန်တာတွေတော့အများကြီးကြည့်ကြတော့ထဲတော့ကျွန်တော်တွေ့ရတယ်။ကျွန်တော်ကိုတိုင်ကလည်း NLD ကတမရိုကိုပဲအသာပေးပြီးတော့မှလက်နဲ့ကိုင်းဒီကိုဟိုဗါလေနောက်အောင်ချန်ထားတလားလို့ဟိုတိုင်းပြောနေတယ်လေတုတ်တုံလည်းအဲမှာပါပြီးဖြစ်နေတယ်ဆိုတော့မသိပြေမေးလို့
ကျွန်တော်အမိပြောရမယ်ဆိုရင်တော့ဒီတိုင်းစီဟိုဒါချိုးနဲ့ဘောဆန်းစီချီနဲ့ကျားမဆက်ဆံရဘလို့ဖြစ်တယ်လေတော့တော့သူကပြန်လေတိနေလို့ပြောရနေမှာသူတို့ဒီနဲ့ကာဖြစ်ပြန်လေတိနေမဟုတ်ပဲနဲ့ဒီတူလူနဲ့ကျွန်တော်တို့တမရောကျားမပြန်လေတိနေကိုဒေါအောင်ဆန်းစီကလေးပေးပြီးတော့မှဆောင်ရင်းဆိုရင်တော့ပူကောင်းလိမ့်မယ်လို့ကျွန်တော်ထင်တယ်
โอเคပါကိုစလိုက်ခွေကိုဆွေးနွေးတာကျေးဇူးပါဆိုတော့ဟိုဆရာဦးစီသူအောင်မျိုးကျွန်တော်ဒီအစီအစဉ်အဆုံးသတ်ခံဒီမှာမေးချင်တာတစ်ခုကတော့ဆရာဆော့ဆော့ကလည်းပြောသွားတာ၄ရှိပါတယ်အထူးသဖြင့်ကတော့ဒီတက်မလို့ဘက်ကရတားအစိုးရကိုပူပေါင်းဖို့ပို့ပြီးလိုအပ်နေတယ်ဆိုတော့ဒီလိုပေါ့လေတက်ဘက်ကရေယုံကြီးကြီးပူပေါင်းလာဖို့အတွက်ကရောအစိုးရဘက်ကလှုပ်တင်တာမျိုးလုပ်နိုင်တာမျိုးတွေရောရှင်းဘာတွေများရှိနိုင်မလဲဆရာ
တက်ဒီအခုလောလောဆယ်အချိန်ကြီးဆိုရင်ခါလာတစ်ခုဆိုရင်တက်မလို့ဘက်ကဟိုမြင်းသာတင်ချာဟိုမြင်းသာတင်ချာရှိနေပါပြီအပြည့်လို့လဲဆိုတော့စုံစမ်းစုကြည့်အပါဝင် energy ခေါင်းဆောင်တွေရောအကုန်လုံးကဟိုးအရင်ဖြစ်တော့ဟိုပြောခဲ့သလိုပေါ့နော်ဟိုဒီမိုကရေစီသာရသွားရင်တတ်မလို့ဟိုဒီဘယ်ကဲသူ့လုပ်မယ်ညာကဲသူ့လုပ်မယ်ဘာညာဆိုတဲ့ဥစ္စာကြီးကဒါစိတ်မချနိုင်စရာတောင်းပါမှမရှိပါဘူးဒီဘက်မှာဒီရေကောက်ခံအစိုးရဆိုတဲ့ဥစ္စာကဟိုတိုင်းပြည်ကိုကောင်းဖို့ပဲတတ်မလို့ဆိုလဲကမ္ဘာလေမှာကုန်သိက္ခာမြင့်ဖို့ပဲဒါတွေကရှိနေပြီးသားလားအဲ့ဒီဥစ္စာကိုတကယ်ကိုဒီလိုလောကလိုအပ်နေတာကတော့တမတော်ခေါင်းဆောင်တွေကဒီတိုင်းပြည်ကိုတကယ်ပဲဟိုဖြစ်ဥစ္စာပေါ့နော်ကမ္ဘာအလယ်မှာတင့်နောက်တင့်နဲ့ဖြစ်အောင်တခါလို့ပြောတကယ်ကိုဟိုဂုံတစ်ခါရှိအောင်ဖြစ်ဖို့ဆိုရင်ဒီမိုကရေစီတန်းပြည်ကိုတကယ်ဖြစ်အောင်သွားဖို့ပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အစိုးရပြီးတော့မှပြည်သူလူထုနဲ့ရေကြီးနဲ့ပူးပေါင်းပြီးတော့မှဟိုလုပ်ကင်သွားဖို့အဲ့ဒီအတွေးအမြင်ကိုပဲပေါင်းလဲဖို့ဒီလိုလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီစောင်မြင့်မြမရေးခက်ခက်ဒေါက်တာတင့်ဆွေကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူုံနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ဖြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်စနေညချမ်းရဲ့သတင်းစီစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလဲကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမက်ဆစ်စီယွန်၏အဖွဲ့မန်နေဂျာဟောင်းပေါ်မန်နဖော်ကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုမှာပူးပေါင်းလှုပ်ဆောင်မှုသဘောတူလိုက်ပါတယ်။မစ္စတာမူလာက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဗင်နောက်ရှက်မှုကြောင့်စုံစမ်းနေတာပါ။ပေါ်မန်နဖို့ကယူကရိန်းနိုင်ငံမှာနိုင်ငံရေးတိုင်ပင်ခံအဖြစ်လုတ်ကင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ဆွေးချက်တွေမှာအပြစ်ရှိကြောင်းဝန်ခံလိုက်ပြီးတော့ပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစစ်ဆေးမှုကိုရှောင်ရှားဖို့အတွက်အခုလိုပူးပေါင်းခဲ့တာပါ။အာဂျင်တီးနားမှာကျင်းပတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးပွဲတက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ယင်းနှမျိုးနယ်မှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြည်ပြင်ပြောင်းလဲရေးလုပ်ဖို့ရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ American သမ္မတ Donald Trump ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးပေါ်အခွန်တူးခောက်ဖို့ဆိုင်ပြနေတဲ့အချိန်မှာပဲနိုင်ငံတကာကုန်သွယ်ရေးငင်းပတ်မှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွေးဆဆွေးနွေးအဖြစ်ရှာနေကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါမှမဟုတ် WTO ကိုဘယ်လိုပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောမှထားပါဘူး American ပြည်အောင်စုရှေ့ဘက်ကန်ယူရန်ကဒေသတချို့မှာ Florence အပူပိုင်းမုန်တိုင်းတိုက်ခတ်နေတာကြောင့်လူနေအိမ်နဲ့လုပ်ငန်းပေါင်းသတန်းလောက်မှာဒီကနေ့လက်စမီပြတ်တောက်နေပါတယ်ဒီမုန်တိုင်းတိုက်ခတ်နေတဲ့ကာလအတွင်းလူ9ဦးထက်မနည်းသေဆုံးခဲ့ပါတယ်ဖိလစ်ပိုင်မြောက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းမွန်ဂိုကြောင့်မိုးကြီးကျယ်ရွာသွန်းပြီးတော့လေပြင်းတွေတိုက်ခိုက်နေပါတယ်။မိုးသက်တမ်းပြီးတော့မြေပြင်ရောကြောင့်လူ12ဦးတမ်းနဲ့သေဆုံးပြီးတော့6ဦးပျောက်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။မနေ့ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.